Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ10ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ24 40 51နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြတော့မှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဗြိတိန်နိုင်ငံမှာထိနှိုင်းအရေးအယာကိုဆက်ခံလိုက်တဲ့တတိယမြောက်ချားဘရင်ဟာသူ့ရဲ့မိခင်လိုပဲရာသက်ပန်တာဝန်တွေထမ်းဆောင်သွားမယ်လို့သူ့ရဲ့နန်းတက်ပွဲမှာပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဘရင်မကြီးအဲလစ်ဗဲရဲ့ဇာပနာကိုတက်ရောက်မှာဖြစ်ပါတယ်ယူကရိန်းရဲ့ရုရှားအပေါ်တံပြန်ထိုးစစ်ဟောင်းအောင်မြင်မှုရနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့နေတိုးအတွင်းရေးမှူးချုပ်တို့ကပြောဆိုလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပ
ါ Okay ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါရှင်းနှစ်2023ခုနှစ်တည်းမှာစစ်ကောင်စီကပြုတ်လို့မယ်ဆိုတဲ့ရွေးကောက်ပွဲရဲ့အလားအလာအခြေအနေဘယ်လိုရှိမှာပါလဲ
မေဆန္ဒရှင်တွေလုံလုံချုံချုံနဲ့လွတ်လွတ်လွတ်လွတ်နဲ့မေ့ပေးနိုင်တဲ့အခင်ကျင်းမျိုးရှိနေတယ်လို့ကျွန်တော်ကတော့မြင်သေးဘူးဒါပေမဲ့ဆိုရင်ပြည်သူတွေက
ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဦးသာထွန်းလှပြောကြားသွားတာဖြစ်ပါတယ်သတင်းတွေပြီးမှနားဆင်ရပါမယ်ဒါအပြင်အခြားစိတ်ဝင်စားပွဲရာသတင်းပေးပို့ချက်နဲ့ဆောင်းပါးတွေကိုလည်းတင်ဆက်အောင်ပါပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ဘီအမာဂျီအဲလစ်ဘက်ကိုလွန်သွားပြီးတော့နန်းတက်လာတဲ့တတိယမြောက်ချားဘရင်ဟာသူ့ရဲ့မိခင်ဆောင်ရွက်ခဲ့တယ်လို့ပဲတသက်တာလုံးဗြိတိန်နိုင်ငံနဲ့ဒနာတခါရောက်အဖွဲ့ဝင်နိုင်ငံတွေရဲ့အကျိုးကိုသိပို့သွားမယ်လို့တောက်ကြနေနန်းတက်ပိသိက်ခံပွဲမှာပြောကြားခဲ့ပါတယ
် I speak to you today with feelings of profound sorrow
နန်းတက်ပြီးနောက်ဘန်ကင်ဟမ်နန်းတော်မှာပထမအဆုံးပြောကြားခဲ့တဲ့မိန့်ခွန်းမှာမိသားစုနဲ့တိုင်းပြည်အတွက်ဘဝတစ်လျှောက်လုံးမြုပ်နှံချိုးပန်းခဲ့တဲ့သူ့ရဲ့မိခင်ကိုချစ်ခင်လွှမ်းဆုမိကြောင်းကိုလည်းချားပြင်ကပြောကြားခဲ့ပါတယ်မိခင်လိုပဲကြံရှိနေတဲ့ဘွားရဲ့အချင်းတွေကိုဖွဲ့စည်းပုံအခြေခံစည်းမျဉ်းကိုလိုက်နာပြီးတိုင်းပြည်အတွက်ချိုးပန်းဆောင်ရွက်သွားမယ်လို့ကတိပြုကြောင်းအသက်83နှစ်ရှိပြီဖြစ်တဲ့ချားပြင်ကကတိပြုပြောကြားခဲ့ပါတယ်ဒါ့အပြင်သားတော်အကြီးဖြစ်တဲ့ဝီလျံကိုလည်းအိရှေမင်းသားတွေကိုပေးလေရှိတဲ့ဝီလာနယ်စားဝီလာမင်းသားအဖြစ်ခန့်ခဲ့ပါတယ်ဝီလျံရဲ့မိခင်ကဒိုင်ယာနာမင်းသမီးဖြစ်ပြီး1998ခုနှစ်မှာကွယ်လွန်ခဲ့ပါတယ်။မင်းသားဝီလျံရဲ့ကျင်အားတော်မင်းသမီးကိတ်ကိုလည်းဝီလာမင်းသမီးအဖြစ်ချီးမင်းခဲ့ပါတယ်။ချားဘရင်ရဲ့နောက်တစ်ပွဲကိုဗြိတိန်ဝန်ကြီးချုပ်အသစ်လစ်ထရတ်လည်းတက်ရောက်ခဲ့ပါတယ်။ချားဘရင်ဟာစနေနေ့မနက် 7:00 နာရီမှာဘရင်ဖြစ်ကြောင်းအများပြည်သူကိုတရားဝင်ကြေညာမှာဖြစ်ပါတယ်
။ဗြိတိန်ဘီယံမာကြီး Queen Elizabeth ရဲ့ဇာပနာအခမ်းအနားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတက်ရောက်မယ်လို့အတည်ပြုလိုက်ပါတယ်။အသေးစိတ်ကိုတော့ကျွန်တော်မသိရသေးပေမဲ့ကျွန်တော်တက်ရောက်ဖြစ်မှာပါလို့ဂျိုးဘိုင်ဒန်ကသတင်းသမားတွေကိုပြောပါတယ်။သူ့အနေနဲ့တော့တတိယမြောက်ချားပြင်းနဲ့စကားမပြောရသေးပါဘူးလို့ပြောပါတယ်။အိုဟိုင်းယိုးပြည်နယ်ကိုလံဘတ်စ်နိုင်ငံတကာလေဆိပ်မှာတမရတွေစီးတဲ့ Air Force 1လေယာဉ်ပေါ်ကိုမတက်ခင်လေးမှာသတင်းသမားတွေကိုပြောဆိုလိုက်တာဖြစ်ပါတယ်။ဇာပနာကျင်းပမယ့်ရက်ကိုအတီးမပြုတ်ရသေးပေမဲ့လည်းဒီလစက်တင်ဘာ19ရက်နေ့မှာလန်ဒန်မြို့တော်ကဝက်မင်စတာအဘေးလ်မှာပြုလုပ်လိမ့်မယ်လို့ယူဆနေကြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကလည်းတမရဘိုင်ဒန်နဲ့တမရကတော်ဂျေးဘိုင်ဒန်တို့ဟာဝါရှင်တန် DC မြို့တော်မှာရှိတဲ့ဗြိတိန်တန်ယုံကိုတွားရောက်ပြီးဝမ်းနယ်ချောင်းရေးသားတဲ့စာအုပ်မှာလက်မှတ်ရေးထိုးကြပါတယ်။သူတို့ကိုအမေရိကန်နိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးကကြိုဆိုပါတယ်။ဒါ့အပြင်ဗြိတိန်ဘီယံမာကြီးရဲ့ရုပ်ကလပ်ကိုတကြိုပြီးစီးတဲ့အထိအမေရိကန်အလံကိုဝမ်းနယ်ခြင်းအထိမ့်မတ်အနေနဲ့တိုင်ဝက်လွှင့်ထူဖို့လဲသမ္မတဂျိုးဘိုင်ဒန်ကအမိန့်ပေးလိုက်ပါတယ်ခင်ဗျာ
ယူကရိန်းတောင်ပိုင်းနဲ့အရှေ့ပိုင်းတွေမှာရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်နွှဲနေတဲ့ယူကရိန်းတပ်ဖွဲ့တွေဟာတိတာတဲ့တိုးတက်အောင်မြင်မှုရလာနေတယ်လို့နေတိုးဌာနချုပ်ရှိရာဘရက်ဆဲမျိုးတော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့နေတိုးအတူရင်းမှုချုပ်ယန်စတိုလန်ဘတ်တို့ကတောက်ကြနေမှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းစစ်ပွဲဟာလအတော်ကြာလည်အောင်မယ်လို့လည်းသူတို့ကခံမှန်းပြောကြားပါတယ်ယူကရိန်းမြို့တော်ခီးဖ်ကိုကြာသပတေးနေ့ကတွားရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာ NATO အဖွဲ့ဝင်မဟာမိတ်29နိုင်ငံကခေါင်းဆောင်နေနဲ့ NATO ဌာနချုပ်မှတွေ့ဆုံပြီးအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။စစ်ပွဲဟာတကယ်ရေးကြီးတဲ့ကာလကိုရောက်လာနေပြီလို့ပြောဆိုခဲ့ပြီးလာမယ့်ဆောင်းရာသီအတွင်းမှာလည်းအကူအညီတွေဆက်ပြေးသွားဖို့မဟာမိတ်အနောက်တိုင်းနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။ရုရှားသိမ်းပိုက်တဲ့ယူကရိန်းတောင်ပိုင်းနဲ့အရှေ့ဘက်ဒုံဘက်ဒေသတွေမှာယူကရိန်းရဲ့တံပြန်ထိုးစစ်အောင်မြင်မှုရလာနေတာတွေကိုရည်ညွှန်းပြီးတိုးတက်မှုအများကြီးရလာနေတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲနေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကလည်းယူကရိန်းတပ်တွေဟာရုရှားတပ်တွေသိမ်းပိုက်ထားတဲ့နယ်မြေတွေထဲကိုဝင်ရောက်တိုက်ခိုက်ပြီးနယ်မြေတချို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ပြောဆိုပါတယ်။ရုရှားစစ်ပွဲကြောင့်လူနေမှုစရိတ်မြင့်တက်လာမှုနဲ့စွန့်ရင်ပြဿနာကြုံနေရတဲ့မဟာမိတ်တွေအနေနဲ့လာမယ့်လတွေအတွင်းစီးလုံးညင်ညွတ်မှုဟာစိန်ခေါ်မှုနဲ့ကြုံရနိုင်တယ်လို့ယန်စတိုလန်ဘတ်ကသတိပေးပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့စီးပွားရေးမူဝါဒတွေအတွက်လှုပ်ဆောင်နေတဲ့အကြောင်းသက်တည်ပြတဲ့အနေနဲ့စီမီကွန်ဒက်တာတပိုင်းလျာကူစက်ယုံတည်ဆောက်ဖို့အတွက်ပြိုင်ဘက် Republican Party ကြီးစိုးတဲ့ Ohio ပြည်နယ်ကိုတောက်ကြနေကရောက်ရှိနေပါတယ်။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်မှာ Ohio ပြည်နယ် Democrat Congress လွှတ်တော်အမတ် Tim Ryan ရဲ့မှတ်ချက်စကားကြောင့်အနောက်ရှက်ဖြစ်သွားပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်အနေနဲ့လာမယ့်2024သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးချယ်ခံဖို့ရှိမရှိမေးမြန်းခဲ့ပြီးတဲ့နောက်ဒီမိုကရက်ပါတီအနေနဲ့နောက်ထပ်ခေါင်းဆောင်သစ်ရွေးချယ်ဖို့လိုအပ်သလားမလိုအပ်ဘူးလားဆိုတာကိုလည်းTim Ryan ကလူသိရှင်ကြားမေးခွန်းထုတ်လိုက်ပါတယ်။သမ္မတဘိုင်ဒန်ဟာကိုလန်ဘတ်စ်မြို့အနီးရှိလစ်ကီခရိုင်ကိုသွားပြီး Intel Corporation ရဲ့ဒေါ်လာ20ဘီလီယံထုတ်လုပ်ရေးစက်ရုံမှာမေးခွန်းပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 1233ညပိုင်းဒိုမီတာ40 kHz 4133ညပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA စနေနေ့မနေ့ဖက်တန်လွှင့်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လိုက်ပြီးတော့သတင်းတွေကိုပြောပြပါအောင်မယ်ယူကရိန်းရဲ့နျူကလ িয়ার ဒါအပိစက်ရုံဇီပိုရီရီရှာရှိရာအနာတိုဒါအမျိုးအနည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့အတွက်ဒါအပိစက်ရုံကိုထိခိုက်နိုင်တဲ့အန္တရာယ်တိုးလာနေတယ်လို့နျူကလ িয়ার စွမ်းအင်အေဂျင်စီ IAEA ကတောက်ကြနေမှာသတိပေးလိုက်ပါတယ်။နျူကလ িয়ার ရုပ်စိမှုဖြစ်ခဲ့ရင်ကာကွယ်ပေးနိုင်တဲ့အဓိကကျတဲ့နေရာတွေကိုဒါအပိတဲ့စက်ရုံပြင်ပကဒါအပိစက်နဲ့ဒါအပိလိုင်းတွေဟာပြတ်တောက်သွားပါတယ်။အနာတိုဒါမျိုးကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်အခုလိုလျက်စစ်တပ်အားအခြားကြီးပြတ်တောက်နေတာဖြစ်တယ်လို့ဆိုပါတယ်ဒီလိုအခြေအနေတွေကြောင့်နောက်ဆုံးလည်ပတ်နေတဲ့ဒါအပိစက်ရုံကိုရိုက်ဆိုင်ရမယ့်အခြေအနေကိုရှိတယ်လို့ယူကရိန်းကပြောဆိုပါတယ်ဒီဒါအပိစက်ကနေဒါအပိစက်ရုံရဲ့နျူကလ িয়ার လောင်စာကိုအေးအောင်လုပ်တဲ့စနစ်အပါအဝင်ဇီပိုရီရီရှားကိုဒါအပိနေတာဖြစ်ပါတယ်ဒါအပိစက်ရုံကိုတာဝန်ယူထားတဲ့ကုမ္ပဏီနေနဲ့လဲစက်ရုံပြင်ပကဒါအပိစနစ်ကိုပြန်လည်ပြုပြင်နိုင်မယ့်အနေအထားမရှိတဲ့အတွက်နောက်ဆုံးကြံနေတဲ့ဒါအပိစက်ရုံကိုရပ်ဆိုင်းရမယ့်အနေအထားရှိတယ်လို့ IAEA Nuclear Swan Agency ရဲ့အကြီးအကဲ Rafael Grossi ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။စက်ရုံရဲ့ Nuclear အန္တရာယ်ကင်းရှင်းရေးနဲ့လုံခြုံရေးစနစ်တွေအတွက်လျှက်စစ်တပ်အားကိုအရေးပေါ်ဒီဇယ်နဲ့မောင်းနဲ့ဒါအပိစက်ကိုပဲလုံးဝမှီခိုရမယ့်အနေအထားမှာရှိနေတယ်လို့ IAEA ကပြောဆိုပါတယ
်။တရုတ်နိုင်ငံအနေနဲ့ကုလသမဂ္ဂလူအခွင့်အရေးရုံးနဲ့ပူပေါင်းဆောင်ရွက်မှုတွေဆက်လုပ်နိုင်တော့မှာမဟုတ်ဘူးလို့တရုတ်ထိပ်တန်းတန်တမာချန်ရှူးကတောက်ကြနေကပြောပါတယ်။တရုတ်နိုင်ငံအနောက်ပိုင်းရှင်ဂျန်းပြည်နယ်ကလူနည်းစုလူမျိုးစုတွေနဲ့ဝီဂါမွတ်စလင်တွေအပေါ်ဖိနှိပ်ဆန့်ကျင်တဲ့အတွက်အစိုးရရဲ့မူဝါဒတွေကိုဆန့်ကျင်ဝေဖန်တဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်သူကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းမဟာမင်းကြီးရုံးနဲ့အဲ့ဒီလိုလူခွေရေးကိစ္စတွေမှာဆက်လက်လှုပ်ဆောင်ခြင်းမပြုတော့တာနဲ့တကဘာလုံးဆိုင်ရာအတိုင်းအတာနဲ့ပူးပေါင်းဆောင်ရွက်ခြင်းလှုပ်ဆောင်တာကိုတော့ပိုင်းခြားထားတယ်လို့ဂျနီဗာအခြေစိုက်ကုလသမဂ္ဂလူခွေရေးဆိုင်ရာမဟာမင်းကြီးရုံးတရုတ်တန်အမတ်ကြီးချန်ရှူးကပြောဆိုလိုက်ပါတယ်တရုတ်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမူဝါဒအောက်မှာလူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်လာတာဟာလူသားမျိုးနွယ်စုအပေါ်ဆန့်ကျင်ရာရောက်တယ်လို့လူအခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်ဟာအခြေအမြစ်မရှိဘဲအပြစ်တင်ခြင်းတသက်သာဖြစ်တယ်လို့ချမ်းကပြောဆိုလိုက်ပါတယ်ခင်ဗျာ
ရေဘေးရန်ခံရတဲ့ပါကစ္စတန်နိုင်ငံကိုအကူအညီပေးရတဲ့အတွက်နေရကြရောက်ရှိနေတဲ့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီရိုဂူတာရက်စ်ကနိုင်ငံတကာအသိုင်းအဝိုင်းကရေးပေါ်အကူအညီတွေပေးချဖို့တိုက်တွန်းလိုက်ပြီးကုလသမဂ္ဂအနေနဲ့လည်းအကူအညီပေးသွားမယ်လို့တောက်ကြနေမှာကတိပြုပြောကြားခဲ့ပါတယ်
။ Pakistan needs massive financial support.to respond
ဒီရေဘေးအကျတဲ့ကိုဖြည့်ရှင်းဖို့ငွေကြေးအမြောက်အများလိုပါတယ်အကြမ်းဖျင်းတွက်ချက်မှုတွေအရအနည်းဆုံးအမေရိကန်ဒေါ်လာဘီလီယံ30လောက်လိုပါမယ်သွေးစည်းညင်ညွတ်မှုအတွက်ဒီအကူအညီကိုပေးရမယ်ဆိုတာထက်တရားမျှတမှုအတွက်ပေးရမှာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်ဂူချာရက်စ်ကအစ္စလာမဘတ်မြို့တော်မှာပြောဆိုခဲ့ပါတယ်တကယ်တော့တဘာဝတရားကြီးကိုလူသားတွေကစစ်ကြင်ကြားတိုက်ခိုက်ခဲ့တဲ့အတွက်တဘာဝတရားကြီးကတုံ့ပြန်တိုက်ခိုက်တာပဲဖြစ်ပါတယ်ဒါပေမဲ့တုတ်ပြန်တိုက်ခိုက်တဲ့ပြစ်မှတ်တွေကလွဲချော်နေပါတယ်လို့တင်စားပြောဆိုခဲ့ပါတယ်။လူဦးရေတန်း220ကျော်ရှိတဲ့ပါကစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာတဘာဝပတ်ဝန်းကျင်ကိုပျက်စီးစေတဲ့ဖန်လုံအိမ်ဓာတ်ငွေ1ရာခိုင်နှုန်းပဲထုတ်လုပ်ပါတယ်။ဒါပေမဲ့ရာသီဥတုပြောင်းလဲမှုဒဏ်ကိုအစိုးဆုံးခံရတဲ့ထိတ်တန့်10နိုင်ငံထဲမှာပါကစ္စတန်ပါဝင်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်။ပါကစ္စတန်မှာရေကြီးရေလျှံမှုတွေဖြစ်ကလူပေါင်း1400လောက်သေဆုံးပြီးအိုးအိမ်လန်းတရားတွေပျက်စီးကလူ9သိန်းလောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်လူပေါင်းတန်း30ကျော်လောက်ရေဘေးသင့်ခဲ့ပါတယ်ခင်ဗျာ
ရှစ်နှစ်ပေါင်းတသန်း8သိန်းဝန်းကျင်လောက်ကအစောဆုံးလူမျိုးရင်းရဲ့ရှေ့အံသွားတစ်ချောင်းလို့ယူဆရတဲ့အရာတစ်ခုကိုဂျော်ဂျီယာရှေ့ဟောင်းသုတေသနပညာရှင်တွေကရှာဖွေတွေ့ရှိခဲ့ပါတယ်ဒါဟာဆိုရင်သမိုင်းတွင်ပဲရှာဖွေတွေ့ရှိမှုဖြစ်တယ်လို့အဲ့ဒီရှေ့ဟောင်းရှာဖွေလေ့လာရေးအဖွဲ့ရဲ့ဦးဆောင်သူဂျော်ယာဂျီပက်ဇီနာရှိဗာလီကပြောဆိုလိုက်ပါတယ်ဆိုလိုတာကဒမက်စီမြို့ကနေ12မိုင်အကွာမှာရှိတဲ့အဲ့ဒီနေရာဟာယူရေးရှားကော်ဥရောပနဲ့အာရှဒေသမှာလူသားမျိုးရင်းတွေရဲ့ရှေ့အကျဆုံးနေထိုင်တဲ့နေရာတစ်ခုကိုတွေ့ရှိခဲ့တယ်လို့သူကပြောပါတယ်အခုအဲ့ဒီနေရာဆိုရင်အာဖရိကတိုက်အပြင်ဘက်မှာကြိုတင်ရွှေ့ပြောင်းနေထိုင်မှုလို့နားလည်မှုရရှိတဲ့အရေးကြီးတဲ့အခြေဆက်တစ်ခုဖြစ်တယ်ဆိုတာကိုရှာဖွေတွေ့ရှိလိုက်တာပဲလို့ပညာရှင်တွေကယုံကြည်နေကြပါတယ်။အဲ့ဒီလိုတွေ့ရှိတဲ့နေရာဟာဂျော်ဂျီယာနိုင်ငံမြို့တော် TWC မြို့ရဲ့ TBC မြို့ရဲ့အနောက်တောင်ဘက်မိုင်60အကွာအိုရိုစမင်မင်နီဂျေးဝါအနီးမှာဖြစ်ပါတယ်။အဲ့ဒီဂျေးဝါအနီးမှာ1960ခုနှစ်ကပထမဆုံးတူဖော်ရှာဖွေခဲ့ရမှာလူသားအပါအဝင်ရှေးဟောင်းတက်ရှိတွေရဲ့အယိုးအကျွင်းကြံတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်2019ခုနှစ်ကနေအဲ့ဒီရှေးဟောင်းသုတေသနသတ်မှတ်ထားတဲ့နေရာကိုပြန်လည်စတင်တူးဖော်တဲ့အခါမှာတော့ရှေးဟောင်းအကြဆုံးကြောက်ခင်းနဲ့ပတ်သက်တဲ့လမ်းကြောင်းတွေကိုရှာဖွေတူးဖော်ရရှိခဲ့ပါတယ်ခင်ဗျာ
စနေနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတော့ပါခင်ဗျာသတင်းပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပိပုတ်ချက်တွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးကတော့စစ်ကောင်စီကပြောနေတဲ့ရွေးကောက်ပွဲဖြစ်လာနိုင်ခြေကိုကြည့်ရအောင်ပါမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားသတင်းဌာနကိုဗုဒ္ဓဦးနေကပြောကြားရမှာတော့နိုင်ငံတော်တည်ငြိမ်ရေးကိုထိန်းချုပ်ထားနိုင်ပြီမို့ရွေးကောက်ပွဲကိုငကိုညီမန်းထားတဲ့အတိုင်း2023ရှစ်နှစ်ထဲမှာကျင်းပနိုင်ခြေရှိတယ်လို့ပြောခဲ့တာကဘာကြောက်ပါလဲဖွဲ့စည်းပုံအခြေခံအရရောဘယ်လိုအနေထားရှိပါသလဲသုံးသက်သူတွေကတော့လက်ရှိပဂရီအနေထားကြောင့်ရွေးကောက်ပွဲဖြစ်လာဖို့မလွယ်ပဲတင်းမာမှုတွေနဲ့ပိုတောင်ဆိုးလာနိုင်တာမို့ပဲပေါင်းစုံပါဝင်တဲ့ညှိနှိုင်းမှုတွေအရင်လုပ်ဖို့လိုတယ်လို့တိုက်တွန်းကြပါတယ်ကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်နေနဲ့ဘာကြောင့်ခုလိုပြောခဲ့တာဖြစ်နိုင်ပုံကိုမြမရေးသုံးသက်သူဥအောင်သူငင်းက
နိုင်ငံတကာအသိုင်းအဝိုင်းမှာထောက်ခံမှုပို့ပြီးတော့ရစေခြင်းနဲ့လည်းသဘောရှိတယ်။နောက်တစ်ခါကျတော့လည်းလက်ရှိစစ်ကောင်စီအနေနဲ့ဒီရွေးကောက်ပွဲကသူတို့ရဲ့ခပ်ပေါက်တစ်ခုဖြစ်တယ်ပေါ့ဗျာ။နောက်တစ်ခါသူတို့ကိုသူတို့ယာယီအစိုးရသဘောမျိုးဆောင်ရွက်နေတာပါဆိုတော့ပုံစံမျိုးပေါ်လွင်စေချင်တာလို့ထင်ပါတယ
်။အခုလိုရွေးကောက်ပွဲလက်တွေ့လုပ်နိုင်ဖို့မြေပြင်အခြေအနေပေါ်မှာတော့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလှက
လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်ဆုံးထွင်းနေတဲ့အခြေအနေအရဆိုမေးစံတားရှင်တွေလုံလုံချုံချုံနဲ့လွတ်လွတ်လွတ်လပ်နဲ့မေးပေးနိုင်တဲ့အခင်ကျင်းမျိုးရှိနေတယ်လို့ကျွန်တော်ကတော့မြင်သေးဘူး။ဒါပဲဆိုရင်ပြည်သူတွေကအတိတ်တော့ရောက်နေတာရှိတယ်။ရွက်ရော်တွေနေစဉ်ရက်ဆက်မင်းရှုခံရတဲ့တဲ့င်းကိုကြားနေရတယ်။နေစဉ်ရက်ဆက်ပြည်သူတွေကိုရဲကိုရဲကိုဆွဲခွာပြီးထွက်ပြေးနေရတဲ့နေစဉ်ရက်ဆက်ပောက်ကွေးမှုတွေဖြစ်နေတယ်။အသက်ပင်ဆုံးမှုတွေရှိနေတဲ့အခြေအနေရှိတဲ့တော့လွတ်လွတ်လွတ်လပ်နဲ့လုံလုံချုံချုံနဲ့
တရားမြတ်တာတဲ့ရွေးကောက်ပွဲတခုလုံးလို့ရတဲ့အခင်းချင်းမမြင်ဘူးဒီ2014ရွေးကောက်ပွဲတွန်းဆိုရင်ကျွန်တော်တို့ရဟန်းပြင်းနေမှာညွန့်နေစစ်ခနမြွန့်နေရှိတယ်ကိုမြွန့်နေကိုရွေးကောက်ပွဲမလုပ်ဘူးငါမြွန့်နေလုပ်တယ်နောက်သူမြွန့်နေကိုတဝက်တပြတ်လုပ်တယ်မင်းစားလာချင်းတသိန်း600ကျော်မှာ၄တောင်းကျော်ပဲမေးပေးခွင့်ရခဲ့တယ်အဲ့ဒီလိုရွေးကောက်ပွဲပုံစံမျိုးမဖြစ်သင့်ဘူးစိန်ထဲမှာဖ
အခြေခံဥပဒေအရကတန်းပြီကိုညီဝေးပြပြအောင်ပြန်ထိန်ဖို့ကနှစ်နှစ်ပဲအလွန်ဆုံးခွင့်ပြုထားတာပထမဆုံးတစ်နှစ်ပြီးတဲ့က6လ6လတက်တန်းနှစ်ကြိမ်တိုးနိုင်တယ်လို့အခြေခံဥပဒေကဆိုတယ်အဲ့တော့စုစုပေါင်းနှစ်နှစ်ပြည့်သွားတဲ့အခါမှာစွတ်တော်မရှိဘူးဆိုလို့ရှိရင် 6လမထားနိုင်ဘူးဆိုရင်ဖြစ်ပါမလားဆိုတော့အခြေခံဥပဒေမှာကအဲ့ဒါလိုရွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေကိုခြံလက်ထားခဲ့လို့ရတယ်လို့ဆိုတယ်အဲ့တော့လုံနိုင်တဲ့နေရာမဲ့လုံမဲ့เนาะတချို့မြို့နယ်တွေဆိုရင်အပြည့်အဝမလုပ်ခန်းနဲ့လုံနိုင်တဲ့မြို့ပေါ်ရပ်ကွက်လောက်ပဲလုပ်တာမျိုးတွေလည်းရှိမယ်ဒီရွေးကောက်ပွဲနယ်မြေဗန္ဓရာခိုင်နှုန်းကျင်းပနိုင်မ
အဲ့ဒီနေရာကယူကောက်ပွဲအောင်မြင်သည်ဆိုတဲ့တတ်မှတ်ထားချက်လည်းမရှိဘူးအဲ့တော့တယောက်တလေလာပေးရင်လည်းရတယ်တယောက်မှလာမပေးရင်လည်းဖြစ်တယ်ဒါပြိုင်မဲ့လူမရှိလို့ရှိရင်လည်းပြန်ပြတယောက်ပဲရှိတယ်ဆိုရင်အဲ့လူကလည်းဘယ်လိုလဲရွေးခံရတယ်လို့အဲ့လိုတတ်မှတ်ထားချက်တွေရှိတယ်အဲ့ဆိုတော့ပြောချင်တာကယူကောက်ပွဲကိုမဖြစ်ဖြစ်အောင်လုပ်လိမ့်မယ်
ဒါပေမဲ့အချင်းကိုလိုသလိုတိုးန
ကထောက်ပြပါတယ
်2008ဖွဲ့စည်းပုံကိုပြန်ကြည့်တဲ့ခါကျတော့သူတို့ပြတ်ထန်းချက်တစ်ခုရှိတယ်ဗျာအဲ့လိုပုံမှန်အခြေအနေမဟုတ်တော့အခါ၌ဆိုတဲ့ဟာမျိုးဖော်ပြတာမျိုးရှိတယ်လေနော်ဆိုလိုတာကဟိုပုံမှန်အခြေအနေမဟုတ်ဘူးဆိုလို့ရှိရင်သက်တမ်းကိုလည်းထပ်တိုးလို့ရနိုင်တယ်ဆိုတော့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးလည်းဖြစ်နိုင်တယ်ဒီကိစ္စကတော်တော်လေးဝေဝါးတော့နိုင်ပါတယ်ဒါပေမဲ့လည်းဒီဟိုရုပ်ကပွဲကိုဆက်ကျင်းပသွားဖို့များတယ်လို့ထင်ပါတယ
်ဒါပေမဲ့ဥယျာဉ်ထွန်းကတော့
တကယ်လို့တိုင်းပြည်ကဆက်ပြီးတော့အဲတက်ကနေပြီးတော့အုပ်ချုပ်ဖို့နော်လိုတယ်လို့ဟိုယူဆလို့ရှိရင်အစိုးရဖြစ်လာပြီးမှသမရကနေပြီးတော့တက်ကိုပြန်ပြီးတော့အာဏာလွှဲအပ်ပေးတာပေါ့နော်ဒီအခြေခံဥပဒေနဲ့ပြန်ပြီးညီညွတ်အောင်ပြန်လုပ်တာမျိုးပေါ့အဲ့ဒါလို့လဲလုံနိုင်တယ်လို့အခြေခံဥပဒေမှာပြန်ပြူထားတယ
်။ဦးအောင်သူငယ်ကတော့ရွေးကောက်ပွဲဆိုင်ရာသတိပြုတင်တာကိုလည်းအခုလိုထောက်ပြပါတယ
်။လက်တွေ့အနေထားမှာတော့ဒီရွေးကောက်ပွဲလုပ်လို့ရှိရင်ဒီတိုင်းပြည်အတွက်ပို့ပြီးတော့ကောင်းတဲ့အခြေအနေဖြစ်လာမလားပေါ့။ဒါမှမဟုတ်ရင်ဒီရွေးကောက်ပွဲလုပ်ခါမှပို့ပြီးတော့မတည်ငြိမ်မှုတွေနဲ့နောက်တစ်ခါလုံခြံသက်ပြတ်မှုတွေသွေးထွက်သွားရမှုတွေပို့ဖြစ်လာမလားပေါ့။ဆိုတော့ဒီလိုအခြေအနေမျိုးကတော့ကျွန်တော်တို့လည်းမဆုံးဖြတ်နိုင်ပါဘူး။အခုအနေထားမှာတော့တစ်ဖက်သားဆုံးဖြတ်ပြီးတော့သွားတဲ့ပုံစံမျိုးကိုပို့ဆန်းတယ်ပေါ့နော်။အဲ့ဒီချက်စားလို့ရှိရင်တော့ဒီတိုင်းပြည်အတွက်ရေးကြီးတဲ့အင်အားစုတွေအားလုံးဟိဟိနိုင်နိုင်နဲ့တို့ဘယ်လိုဆက်လှမ်းကြမလဲဆိုတော့အဲ့လိုသဘောတူညီချက်မျိုးရှိရင်ပိုကောင်းပါလား
။ဒီပေါ်ဥသာထွန်းလှကလည်
းဝိဆုံဆွေးနေအဖြေချာလူစိတ်မရှိရင်တော့ကွာရုပ်ကပွေးရှိတာမရှိတာလည်းဆယ်မှာမဟုတ်ဘူး။တန်ငယ်ပြဿနာကိုနိုင်ငံငင်းလဲရဝိဆုံဆွေးနေအဖြေချာမှုမလုပ်နိုင်ရင်တော့ကပဋိပက္ခတွေပြဿနာတွေကပိုလို့ရှုပ်ထွေးလာမယ်အရှိန်အမျိုးလေးဖြစ်တော့နိုင်တယ်
တကယ်တော့ပြိပခတွေပြင်းထန်နေချိန်မှာရွေးကောက်ပွဲသဘာဝအပြိုင်ဆိုင်တင်းမာမှုတွေပိုတိုးစေတာမို့မြမနိုင်ငံရဲ့ပြဿနာကိုမဖြေရှင်းနိုင်တာအပြင်လက်ရှိပြင်းထန်မှုတွေပိုဆိုးလာမှာကိုသုံးသက်သူအများကစိုးရိမ်နေကြပါတယ်ခင်ဗ
ျကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျအခုတော့မွန်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါမွန်ပြည်နယ်တန်မ ్యూ ဇီယံမြို့ပိန်တယ်တော်ကြီးွာနီးမှာလူမှုကူညီရေးကပရဟိတကမိုင်းဆွဲတိုက်ခိုက်ခံရပြီးပရဟိတအသင်းသားတူဦးဒန်းရအပြင်းထန်ရခဲ့တယ်လို့တာဝန်ရှိသူကပြောပါတယ်။ဒဘင်းကိုကြည်ဖောက်ဝင်ထားတဲ့ဒန်းရကြောင့်မော်လမြိုင်စေယုံကြီးမှာအရေးပေါ်ကူတာမှုခံယူနေရပါတယ်။ဒီမိုင်းဆွဲခံရတဲ့ကိစ္စက PDF တရဲ့လုပ်ရဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။မော်လမြိုင်ကိုလူနာပို့ပြီးပြန်လာတဲ့အောင်မင်္ဂလာနိုင်ရေးကူညီမှုနဲ့လူမှုကေဇယ်ရေးအသင်းလူနာသွင်းရင်ဟာစက်တင်ဘာလ9ရက်မနက်အစောပိုင်းမှာတန်ဖြူစီရဲ့ပိန်နေသောကြေးရွာအနီးမိုင်းဆွဲတိုက်ခိုက်ခံခဲ့ရတယ်လို့အသင်းတာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီတိုက်ခိုက်ခံရမှုမှာရင်မောင်းနဲ့ရင်နှောင်းလိုက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အသင်းဥက္ကဋ္ဌကပြောပါရယ်။
ကျွန်တော်တို့ကလူနာပို့ပြီးအပြင်ပ ဖြစ်စဉ်ဖြစ်တဲ့နေအောင်ကျွန်တော်တို့7နာရီ20လောက်ရောက်တယ်ပေါ့ကျွန်တော်တို့ကနှစီပြန်တော့နှစီပြန်တော့အရှိစီကလော့သွားပြီအနောက်စီကဝေါင်းဆိုနေအမအတန်ကြားပြီးတော့တော်တော်တော်တော်ပြစ်တော့ပေါ့တော်တော်တော်ဆိုနေဟောကားပက်လက်လန်သွားလန်သွားပြီးတော့မှကျွန်တော်အရှိကားကနေပြီးတော့ရက်ပြီးတော့ဒီနောက်ပြန်ဆွဲထုတ်လမိုင်းစီယုံပို့တယ်လမိုင်းစီယုံကနေပြီးတော့နံနက်၄နာရီထိုးလောက်မှာကျွန်တော်တို့မော်လမြိုင်ပြန်ဆက်လာပြီးတော့ဒီမော်လမြိုင်ကိုရေးပေါ်ဌာနမှာပေါ့စီစီတမှုခန့်နေတော့ပေါ့ဟုတ်ရင်မောင်းကောင်လေးရတော့လေရင်နောက်လိုက်ကတော့ဖူးကြောင့်တန်ရတော့ပဲရတယ်ရင်မောင်းကတော့တန်ရပြင်းထန်တော့ဗောဒီ
ပရဟိတဆောင်ရွက်နေချိန်မှာအခုလိုတိုက်ခိုက်ခံရတဲ့ဖြစ်စဉ်မှာဘသူကျူးလွန်နေဆိုတာကိုတော့မသိရသေးပါဘူးတတ်မှတ်ချက်တွေနဲ့အညီအရေးပေါ်လူနာတင်ရင်ကိုမောင်းနိုင်ခဲ့ပေမဲ့မိုင်းဆွဲတိုက်ခိုက်ပြီးပြစ်ခတ်ခံရတာကြောင့်အသင်းသား2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မော်တော်ယာဉ်လည်းကြေမွပျက်စီးသွားတယ်လို့အသင်းတာဝန်ရှိသူတွေကပြောပါတယ်အသက်အန္တရာယ်ရှိတဲ့အထိကြုံတွေ့လာရတဲ့အခြေအနေတွေကြောင့်ပရာဟိတလုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်နိုင်ဖို့စဉ်းစားစရာဖြစ်နေတယ်လို့လည်းအသင်းတာဝန်ရှိသူတွေကပြောပါတယ်
။ခါတိုင်းကျွန်တော်တို့တွားနေတာပဲ။အဲဒီတိုင်းပဲတွားနေချာဖွဲ့စီကျွန်တော်တို့လည်းတွားနေကြတာပဲ။ဒီကလောတော့အဲ့နာမှာနည်းနည်းတော့ဟိုတိုင်မှုတွေတော့ရှိတယ်ပေါ့အဲ့လိုကြားရတယ်ပေါ့နော်။ကျွန်တော်တို့ဒီလူနာတင်ရင်အဲ့လိုမျိုးဖြစ်စင်ပေါ့နော်။ဒီမျိုးတိုက်ခိုက်ခံရတာကတော့ဒါမွန်ပြည်နယ်မှာလို့တော့ပထမဆုံးတော့ပြောလို့ရအောင်ပေါ့။ကျွန်တော်အပောင်ကြီးတော့ရိုက်တာတင်းနေရတယ်တွန့်သွားတော့ဒီဟာလောက်ကိုညိုင်ညတ်တာကျွန်တော်တို့ရေးမျိုးကရေးပေါ်လူနာတွေကိုဒီမော်လမြိုင်သေးုံပို့တဲ့အခါအနေထားမှာကျွန်တော်တို့ကစဉ်းစားရမယ့်အနေထားတစ်ခုဖြစ်လာပြီးတော့ကျွန်တော်တို့ဒီရိုက်တာညီနောက်ရိုက်တာတင်းနေပြန်တိုင်ပင်ရမှာပေါ့ကျွန်တော်တို့ဘာချက်လောက်ရမလဲအတင်းကရက်တန့်ရမလားကျွန်တော်တို့ကဘယ်လိုလဲတော့ဘာမှမဆုံးဖြတ်ရသေးဘူ
းမြန်မာနိုင်ငံဟာအကူအညီပေးရေးလှုပ်သားတွေအတွက်ကမ္ဘာမှာအနေရဲ့အကြီးဆုံးလှုပ်ရှားလုပ်ကိုင်နေရတဲ့နိုင်ငံတွေတဲကတခုအပါအဝင်ဖြစ်နေတယ်လို့K International နိုင်ငံတကာပရဟိတအဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြထားပါတယ်။အာနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအကြားမှာအခြားနေရာတွေမှာလည်းပရဟိတအကူအညီပေးရေးအဖွဲ့ကားတွေမိုင်းဆွဲတိုက်ခိုက်ခံရရရှိနေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်အပြစ်ဖို့ဆွဆွဲလေရှိပါတယ်။ဒုက္ခရောက်နေသူတွေကိုအကူအညီပေးနေတဲ့ပရဟိတအဖွဲ့တွေအတွက်အနေရပိုကြီးလာတယ်လို့အခက်အခဲတွေပိုတွေ့လာရတယ်လို့လူမှုရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြခဲ့တာပါခင်ဗျာ။အခုတခါတော့ချင်းပြည်နယ်ဘက်ကဒေသခံတွေရဲ့အခက်အခဲကိုလည်းတင်ပြကြပါလေ။ချင်းပြည်နယ်ပလက်ဝါမြို့နယ်အထက်ပိုင်းမှာစေဝါတွေနဲ့ကုန်ပစ္စည်းတည်ယူခွင့်ကိုမြန်မာစစ်တပ်ကပိတ်ပင်ထားတာကြောင့်ကျမကြီးနဲ့စားဝတ်နေရေးအခက်အခဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်လမ်းမဆက်သွေးရေးခက်ခဲတဲ့ပလက်ဝမြို့နယ်တစ်ခုလုံးမှာခီးသွွာလာခွင့်ကိုကန့်သတ်ထားတာကြောင့်ပလက်ဝမြို့ပေါ်လစာလာထုတ်တဲ့ပညာရေးဝန်ထမ်းတချို့နေရာပြန်ဖို့အခက်ကြုံနေပါတယ်။ချင်းပြည်နယ်ကအခြေအနေကိုတော့ကိုခင်မောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်ပလက်ဝမြို့နယ်အထက်ပိုင်းမှာစေဝါတည်ယူခွင့်ကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်စေဝါတွေပြတ်လတ်ပြီးဒေသခံတွေကျန်းမာရေးအခက်အခဲကြုံနေရတယ်လို့ပလက်ဝအထက်ပိုင်းကဒေသခံတဦးကပြောပါတယ်
။ဒါဆိုပို့ဆိုလေဆရာကြီးစေကအခုရတီကကျွန်တော်ဒေသမှာအခုအချိန်ကခက်ခဲအရင်ပိုးလေးဒေသဖြစ်တယ်အဲ့ကျပ်ကျပ်ကျတော့ရှိရင်ပါရချက်တော့ငပြဖောက်တာတော့ဘာလို့စစ်တွေကအခုမှမရှိဘူးတင်လို့လည်းမရဘူးဟိုငပြဌာနရှိတယ်သူတို့စီမှာလည်းစစ်တင်လို့မရဘူးတဲ့ငပြစစ်လည်းတင်လို့မရဘူးဟိုတက်ကခွင့်မပြုတာတက်ကဖက်နေစစ်ဆိုရင်တခုအော်အဲ့တော့ပါစစ်မှတင်လို့မရဘူးစစ်တယ
်ငပြယောဂအဖြစ်များတဲ့ပလက်ဝမြို့နယ်မှာအခုလိုစေဝါတည်ယူခွင့်တွေပိတ်ပင်ထားတာကြောင့်ကျန်းမာရေးမကောင်းတဲ့သူတို့မသေးဆုံးတင်မဲ့သေဆုံးရတာတွေရှိတယ်လို့ပလက်ဝဒေသခံတဦးကပြောပါတယ်
သတ်ခံလေဖျားရင်ဖျားဘာတော့ကြည့်လို့ရှိရင်တချို့တွေနေတာလည်းရှိတယ်ပလက်ဝစိတ်ုံတော့ဖို့ဆိုတာလူတိုင်းကမတက်နိုင်ဘူးလေဆရာဟိုတချို့တွေစိတ်ဖို့ဆိုတာလည်းအတက်ကြီးရှိတယ်ပိတ်ထားတော့ဒီနေ့စိတ်နေဆိုရင်ဒီနေ့စိတ်လို့မရဘူးပြုတ်တင်ရသေးတယ်ဘယ်နဲ့ဆယ်မှသူတို့ခွင့်ပြုမှပဲစိတ်ရတာ
ပလက်ဝမြို့နယ်မှာစေဝါတည်ယူခွင့်တစ်ခုတည်းကိုကန့်သတ်ထားတာမဟုတ်ပဲလူသုံးကုန်ပစ္စည်းနဲ့မိဖို့ကြောင့်သုံးပစ္စည်းတွေကိုလည်းတစ်ခုမှတင်ခွင့်မရရှိပါဘူး။ဒါကြောင့်လည်းအခြေခံကုန်ပစ္စည်းတွေဈေးတွေတက်နေတယ်လို့ပလက်ဝအထက်ပိုင်းကဒေသခံတဦးကပြောပါတယ်
။ဒီမှာကုန်ပစ္စည်းတွေတစ်ခုမှတင်လို့မရဘူး။ပလက်ဝဒီအပေါ်ပိုင်းတင်လို့မရဘူး။ကြောက်တော့ဆင်းလို့မရဘူး။ပလက်ဝဆင်းလို့လည်းမရဘူးဖြစ်နေတယ်။တခြားကုန်ပစ္စည်းတွေကတော့ဈေးကြီးတယ်ဆရာရေပြောလို့တော့အမတူတောင်းတလောက်ပဲပြနေရတာ။ဆန်ကအခုဟိုဆန်ဒီပိုဆက်မွေးလို့ဆိုရင်တော့တသိန်းကျော်ရှိတယ
်။ကုန်ပစ္စည်းတင်ပို့တာတွေအပြင်သွာလာခွင့်တွေကိုလည်းစစ်ကောင်စီဘက်ကကန့်သတ်ထားပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကပလက်ဝမျိုးပေါ်ကိုလစာလာထုတ်တဲ့ပညာရေးဝန်ထမ်း30ကျော်လောက်ခရီးသွာလာခွင့်တားမြစ်ချက်ကြောင့်မျိုးပေါ်ကတဲကိုကန်းတွေမှာခိတ္တနေထိုင်ခဲ့ကြရပါတယ်။ အဲ့ဒီနောက်ပညာရေးဝန်ထမ်းတွေတဲကတချို့ကိုစစ်တပ်ကစစ်ဆေးပြီးပြန်လွှတ်လိုက်တယ်လို့တချို့ကတော့ဆက်ပြီးစစ်ဆေးနေတော့မယ်လို့ကျောင်းဆရာတူကပြောပါတယ
်။သုံးနာရီလောက်လာကဘာတကယ်မှမကျန်ဘူး။မတရားဘူးဒီနေ့မှဆက်တယ်။ဒီနေ့မှတဝက်လောက်ပြန်နေ။နောက်တဝက်လောက်အသေးစိတ်ခံတော့ခင်ဗျာ။ဒီလိုကအဲ့လိုပဲလာတော့ဘုမတကူမှမကြမ်းဘူးနေဘုမတက်ပြီးမှဆက်ကြရခင်ဗျ။ယူနီဆက်ကပေးရတယ်ကလေးတွေကိုပဲမို့နေနဲ့အဲလွေအိတ်တွေစားအုပ်တွေတကူမှမတင်ရဘူး။
ပလောဝမြို့နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်ကောင်စီကြားနေတိုင်းလူလူတိုက်ပွဲတွေဖြစ်ပွားနေပါတယ်။အခုလိုစစ်ရေးတင်းမာနေချိန်မှာပလောဝဒေသခံတွေရဲ့ခရီးသွားလာခွင့်အပြင်ကုန်စည်စီးဆင်းမှုနဲ့ဈေးဝါးသယ်ယူခွင့်တွေကိုစစ်တပ်ဘက်ကတားမြစ်ထားတာပါ။တားမြစ်ပိတ်ပင်ထားတာနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ။
ချင်းပြည်နယ်ပလက်ဝဘကဒေသခံတွေကြုံနေရတဲ့အခက်အခဲအခြေအနေတွေကိုကိုခင်မောင်စုံမင်းပြောပြသွားတာပါခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။ဗီဒီယိုရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဒီသတင်းတွေပဲဖြစ်ဖြစ်ရုပ်သံအစီအစဉ်တွေဗီဒီယိုတွေကိုကျွန်တော်တို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ကြည့်ရှုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုတခါတော့ထိုင်းဘက်ကအခြေအနေကိုတင်ပြခြင်းပါတယ်ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုမှာအဖမ်းဆီးခံရပြီးအကျဉ်းထောင်နဲ့အချုပ်ထောင်တွေကနေလူရဲစေသွားတဲ့မြန်မာရွှေပြောင်းအလို့သမား190ကျော်အဲ့ဒီထဲမှာမှကလေး10ဦးကျော်ပါဝင်ပါတယ်။သူတို့ကိုထိုင်းအာဏာပိုင်တွေကပြည်နှင်နှံပေးလိုက်ပြီးတော့စက်တင်ဘာလ9ရက်နေ့မှာမြန်မာနယ်စပ်ဖြစ်တဲ့ကော့တောင်းမြို့ကနေတဆင့်ပြန်လဲလွှဲပြောင်းပေးအပ်လိုက်ပြီးဖြစ်ပါတယ်။ VOA သတင်းတော့မအေးမာကဒီအခြေအနေကိုပြောပြမှာဖြစ်ပါတယ်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုအတွင်းမှာဖမ်းဆီးခံရပြီးအကျဉ်းထောင်တွေအချုပ်တွေကနေလွတ်ရစေသွားတဲ့ကလေးငယ်12ဦးပါဝင်မြန်မာရွှေပြောင်းလူသမား190ကျော်ကိုထိုင်းအနာပိုင်တွေကမြန်မာပြည်ကိုပြန်ပို့ခဲ့တာဖြစ်ကြောင်းကော့တောင်းမြို့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့ရွှေပြောင်းလူသမားအရင်းမြစ်စင်တာ MWRC ကတာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်လေဟောဆက်ပြီးနေတယ်လို့တောင်းမြို့ကြောင့်ဖမ်းခံရတယ်လို့မှားတယ်ကျွန်တော်တို့ဒီကောင်းတော့ရှိတဲ့လူတွေအတိုင်းမှာဟိုကျွန်တော်လောက်မှတိုင်ရှိရင်တည်းဆိုပို့လာပေးတာပို့လာပေးတဲ့အထဲမှာကျွန်တော်တို့ဒီဖေးရောက်လာလို့ရှိကျွန်တော်တို့ဒီဒေသခံအနာပိုင်တွေကနေလက်ပြဆိုတယ်ကျမကြီးဖက်ရှင်တွေလောက်ပေးတယ်ဖွဲ့ပြီးတာပို့တယ်ပို့ပြီးမှတို့ရောကပို့စစ်စစ်လို့ရှိဘူးအလောက်ခရီးဖြစ်ပြီးဆိုမှတို့အရက်တောက်ပြန်ပို့ပေးတာခါသားတယ်အများအဖြစ်ကတို့တရားဝင်နေဆက်ဖြတ်ကျော်မှုအုပ်စုတွေများတယ်ပြီးနောက်တစ်ခုကနေကြည့်ကြတဲ့လူတွေပါတယ်
ဒီနေ့မှာတော့နေရက်ပြန်ပို့ခံရတဲ့ပြစ်ဒဏ်ကျခံရသူတွေထဲမှာအသက်18နှစ်အောက်ကလေးငယ်12ဦးပါဝင်ပြီးသူတို့ဟာမိဘတွေနဲ့အတူဖမ်းဆီးခံရသူတွေဖြစ်ပါတယ်။ဦးစားပေးပြန်လွတ်ပေးတဲ့သူတွေထဲမှာကိုဝင်ဆောင်တွေ၊ကျန်းမာရေးမကောင်းသူတွေ၊ကလေးငယ်ရှိတဲ့အမျိုးသမီးတွေပါဝင်တယ်လို့လည်းဦးမိုးဝေကဆက်ပြောပြပါတယ်
။ကလေးကတော့ဟိုအောင်17ရောက်တဲ့ကလေး17ရောက်တဲ့ဒါချင်းနဲ့အော်လည်းဟုတ်ကဲ့ချိုးရတဲ့သူ့အဖေတွေမိတွေနဲ့ပါလာပါသေးရှိ။အရင်ပိတ်မကောင်းတဲ့လူတွေပြီးလို့ရှင်းတော့ကကလေးဟိုဟောငယ်တဲ့လူတွေဆိုရင်တို့ကပါတယ်။ဒီမလို့အရေးကြီးလိုအပ်တဲ့လူတွေဆိုတို့ကဆိုင်ရဲ့ဥပဒေရောက်တဲ့တို့ကလူကမခွေးရည်တွေရှိတယ်ဆိုတော့အချုပ်ခန်းထဲမှာတို့ကပထာဘူး။ချိုးဆိုရင်ကျမကြီးမကောင်းတဲ့လူတွေပါတယ်။ချိုးဆိုရင်လည်းဒီကိုဝန်ဆောင်တွေပါတယ်။ချိုးဆိုရင်လည်းဒီကလေးငယ်တွေတွေနဲ့ပါလာတယ်ရှိပါတယ်။အဲ့ဒါဆိုတို့ဥစားပေးနေတဲ့အစင်းထည့်ပေးလိုက်တာဖြစ်ပါတယ်။ဒီအားနဲ့လုံမတန်ရာရှိကြတိုင်းရင်ပြီးရင်တော့ကောက်ပြီးတော့သူကပေချာသေးထဲလာပေးတယ်ခင်ဗျာ
ဖက်စီခံရပြီးနေရပြန်ပို့သူအများစုဟာထိုင်းနိုင်ငံတဲကိုတရားမဝင်လမ်းတွေကနေတဆင့်ပွဲစားတွေနဲ့ခိုးဝင်လာကြသူတွေဖြစ်တဲ့အတွက်နောက်ထပ်ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်တာတွေကိုဆက်မလုပ်ဖို့ထိုင်းနိုင်ငံဘက်ကရန်နောင်းခရိုင်ထိုင်းမြန်မာနယ်ကြားကော်မတီကလည်းသတိပေးပြောကြားခဲ့တယ်လို့လည်းနေရပြန်ပို့ခံရတဲ့မြန်မာတွေကဆိုပါတယ်နေရပြန်ပို့ခံရတဲ့မြန်မာတွေကိုတော့မြန်မာဘက်ချမ်းကော့တောင်းမြို့ဘက်ကကိုဗစ်စောင့်ကြည့်စင်တာတွေမှာလူစုဖွဲ့ပြီးနေရာချထားပေးပါတယ်။ထိုင်းနိုင်ငံဘက်ကအချုပ်တွေမှာတော့လူရဲစေမြန်မာတွေအများအပြားရှိနေပေမဲ့မြန်မာဘက်ကကိုဗစ်စောင့်ကြည့်စင်တာမလုံလောက်တာကြောင့်လက်မခံနိုင်သေးသလိုနေရပြန်ပို့အတွက်အဆင်မပြေသေးတဲ့အတွက်စောင့်ဆိုင်းနေရဆဲဖြစ်ပါတယ်ရှင
်။ VOA သတင်းတော့မယေးမှာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာကန္တာတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One Click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 2440 51အပြင် VOA Facebook စာမျက်နှာကရော line line meter 190ကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့သုဒ္ဓဆုံလန်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်တင်ဆက်ခြင်းပါတယ်ကွယ်လွန်သူပြည်တွင်ဘီအမာကြီးနဲ့ပတ်သက်ပြီးတင်ပြချင်တာပါပြည်တွင်ဘီအမာကြီးဒုတိယမြောက်အဲလစ်ဘက်ဟာတက်တော်96နှစ်မှာကွယ်လွန်သွားပါပြီဒီနှစ်ဖေဖော်ဝါရီလတည်းနန်းသက်80ပြည့်ခဲ့တဲ့ဘီအမာကြီးဟာပြည်တွင်သမိုင်းမှာသူ့လောက်နန်းသက်ရောတက်တော်ပါရှိတဲ့ဘီအမမရှိသေးပါဘူးဘီအမာကြီးအဲလစ်ဘက်နဲ့ပတ်သက်လို့သမိုင်းပညာရှင်တွေအပါအဝင်ပြည်တွင်ပြည်သူတွေကဘယ်လိုသဘောထားရှိကြပါသလဲဒီတစ်ပတ်မြို့သမီးကန္တာမှာရိုက်တာနဲ့ AV သတင်းတွေကိုအခြေခံပြီးမခင်ဖြူတွေကတင်ပြထားပါတယ်ခင်ဗျာ
1952ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာခမဲတော်ဆရမမြောက် George ဘရင်ကြီးနှက်ရွာဆန်သွားတဲ့အတွက်ဗြိတိဘီယမကြီးဒုတိယမြောက် Elizabeth ထီးနှက်ရရကိုဆက်ခံလာခဲ့တာဒီနှစ်ထဲမှာပဲတော်ဝင်နန်းသက်290ပြည့်သွားခဲ့တာပါဗြိတိသမိုင်းမှာတော့လူငယ်ရဲ့နှစ်ပေါင်း1000အတွင်းအခုလိုအနှစ်90အထိထီးနှက်ရရကိုဆက်ခံနိုင်ခဲ့ဘူးတဲ့သူမရှိသလိုကမ္ဘာသမိုင်းမှာလည်းဒီလိုနန်းသက်ရှိတဲ့သူအနည်းချင်းသာရှိပါတယ်ဒါကြောင့်ဗြိတိတော်ဝင်မိသားစုအတွက်ကတော့ဘီယမကြီးနန်းသက်290ပြည့်ခဲ့တာကထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ခဲ့တာပါ
70 years is unprecedented for a British monarch. The
Queen Elizabeth II မှာနှစ်ပေါင်း90ဆိုတာဘယ်တော့မှမရှိခဲ့ဘူးပါဘူး။ဘီယမာကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်။သူ့အသက်20ကျော်အရွယ်ထီးနှက်အရအရဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဗြိတိန်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း90အတွင်းမှာအပြောင်းအလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီ
။ London City တက်သူကပေါမောက်ကအန်နာဝိုက်လော့ခ်ပြောသွားတာပါ။ပြည်ဘီယမာကြီးအဲလစ်ဘက်ဟာသူ့ရဲ့နန်းသက်290ကာလအတွင်းခေတ်စနစ်အပြောင်းလဲတွေကြားအဆိုးအကောင်းအခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကျော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်။စီမင်းခန့်ဘီယင်တစ်ပါးကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကျင့်ကြံနေထိုင်ခဲ့သလိုနိုင်ငံရေးမှာပတ်လိုက်မှုကင်းကင်းရပ်တည်သူတိုင်းပြည်ရဲ့အချက်အဲကာလတွေမှာလည်းပြည်သူတွေတစုတစည်းတည်းရှိအောင်စိတ်ခွန်အားနဲ့ဥစားမှုပေးနိုင်သူအဖြစ်အများကအတိမတ်ပြုကြပါတယ်။ဘီမာကြီးအဲလစ်ဘက်ဟာအင်မတန်ကိုမှထူးခြားတဲ့ကမ္ဘာပေါ်ကရှာရှာပါပါပုံကိုတူပါလို့သမိုင်းပညာရှင်ဟူဂိုဖီကတ်ကပြောပါတယ
် The fact that she has presided over changing Britain
ဒီနေ့ရပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရည်ရည်မော်မော်နဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်ဒါကလူတိုင်းသူစီကတင်ယူတဲ့အရာပါအနှစ်90လုံးဒီလိုထိမ့်သိမ်းနေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူးတာမန်မဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါဒါကိုအတိမတ်ပြုဂုံပြုတင်ပါရယ
်ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိပဲရိုးရိုးရှင်းရှင်းနေထိုင်ပြီးခင်းနဲ့အညီပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူလို့သမိုင်းပညာရှင်တွေကအတိမတ်ပြုပြောဆိုကြပါရယ်ဒါကြောင့်လဲပြည်တွင်သမိုင်းမှာတခြားသောနိုင်ငံခေါင်းဆောင်တွေနဲ့မတူပဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါရယ်တော်ဝင်မိသားစုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင်ရောဘတ်လက်စီကလည်းဘီမကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ
် She's always seen herself as part of a system.
သူကသူ့ကိုယ်သူစနစ်တကျရဲ့အစိတ်အပိုင်းလို့ရှုမြင်နေတူပါ။မောက်မှထောင်လွှားခြင်းမျိုးမရှိပါဘူး။တော်ဝင်မိသားစုတွေထဲမှာငါတို့သာရေးပါဆုံးငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်တွင်အားလုံးကတော့လူလျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါ။သူတို့ဟာသူတို့ထက်ပိုပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါဘီယမကြီးကလည်းအဲ့လိုပုဂ္ဂိုလ်မျိုးပါပဲ
ဘီယမကြီးအဲလစ်ဇဘက်အနေနဲ့ကျန်းကျန်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိသာထီးနှက်မှာဆက်ပြီးတော့ရှိသွားနိုင်ခဲ့မယ်ဆိုရင်ကမ္ဘာပေါ်မှာလက်ရှိနန်းသက်အရှိဆုံးပြင်သစ်ဘုရင်14ယောက်မြောက်လူဝီကိုကျော်ပြီးကမ္ဘာနန်းသက်အရှိဆုံးဘုရင်မတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်လက်ရှိမှာတော့ပြင်သစ်လူဝီဘရင်ကနန်းသက်92နှစ်ကျော်ရှိခဲ့တာကြောင့်ကမ္ဘာနန်းသက်အရှိဆုံးဘရင်ဖြစ်ပါတယ်
2016ခုနှစ်ကနှစ်ရွာဆန်ခဲ့တဲ့ထိုင်းဘရင်ဘူမိဘောအဗ်ဒူရာဒက်ရှ်ကတော့နန်းတန်290နဲ့126ရက်ရှိပါတယ်။ဒါကြောင့်ဘရင်မကြီးအဲလီဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိနှက်မှာဆက်ရှိနေမှုမျှော်လင့်သူတွေအများပြားရှိနေတယ်လို့ဘရင်မကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ဘရင်မကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိဂုံထုတ်ဝေဖန်မှုတွေကခေအဆက်ဆက်ဆိုးသလိုရှိလာခဲ့တာပါ။1980ပြည့်လွန်နှစ်တွေကတားတော်ကြီးအင်ရှင်မင်းသားချားစ်နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီးဒိုင်ယာနာတို့ရဲ့အိမ်တော်ကြီးပြဿနာကနေနောက်ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအရွယ်မရောက်သေးတဲ့မင်းကလေးငယ်တစ်ယောက်ကိုမဖွဲမရလိပ်ဆက်ဆံခဲ့ရဆိုပြီးဆွဆွဲခံရတာရှိတယ်လို့မြေတော်မင်းသားဟယ်ရီနဲ့ကျင်ရတော်မေဂန်တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆောင်ကြည့်ဝေဖန်စရာဖြစ်ရတွေရှိနေတာပါ။တော်ဝင်မိသားစုနဲ့ပတ်သက်လို့ပြီးခဲ့တဲ့2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့ဒုတိယစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့ဒီချိန်ထဲမှာလည်းဘီမကြီးရဲ့နေရာမှာတားတော်အရှိဆန်ချားလ်စ်မင်းသားအရရဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံကျင်ကြပါဘူး။
No, I'm not a big fan of the guy. I don't mind.
တော်ဝင်မိသားစုရှိခြင်းမရှိခြင်းပေါ်ရေးပူရအဖြစ်ခန်းစားချက်သိမ့်ရှိပေမဲ့ Charles မင်းသားနဲ့ပတ်သက်လို့တော့အငင်းပွားစရာတချို့ရှိပါတယ်။တခြားလူငယ်တွေအများပြားလည်းဒီလိုပဲခန်းစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျမစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံမှန်လေးပြောရရင်ကျမကတော့ sorry ပါ။လက်မခံပါဘူး
။ I feel like it's more of like
ကျွန်တော်တို့ကတော့ဘလို့ပြောရမလဲကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုးသူ့ကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါပေမဲ့ဘီယမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အတွက်ဘရစ်တင်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာလက်ခီးသွွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေတယ်လို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there has beenA lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ်။ UK ရဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းအတွက်အကျိုးအမြတ်အများကြီးရစေတာရှိသလိုတော်ဝင်မိသားစုနဲ့ဆက်စပ်တဲ့ထူးခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး။
I do think people take comfort from the Queen's presence. ဒီမှာရှိနေတဲ့
လူတွေစိတ်ချမ်းသာမှုရစေလို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့တက်တန်းထက်ကိုပိုပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါ။တိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ရည်တည်ပေးခဲ့ပါတယ်။တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မဲဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်တပြားစသဖြင့်အောင်မြင်မှုအချိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူး။လုတ်တင်တာကိုပဲလုတ်တဲ့သူပါငိုပြရီးပြဒရမာတွေမလုတ်ဖဲနဲ့ကိုတာဝန်ကိုမငီးမညူထမ်းရွက်တဲ့သူမျိုးပါဒါကြောင့်လေလူတွေကသူ့ကိုလေးစားချစ်ခင်ကြတာပါ တော်ဝင်မိသားစုတည်ရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမေးခွန်းထုတ်မှုတွေရှိတယ်ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းရွယ်တွေကြားမှာကတော့ဘီယမကြီးနဲ့အတူတော်ဝင်မိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေသေးပဲလို့ပြောရမှာပါ
I support the monarchy.
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်။ကျွန်တော်အသက်အရွယ်နဲ့ဒီအချိန်ထဲမှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်။လက်ရှိမှာ York နေသား Minda Andrew နဲ့ပတ်သက်တဲ့ပြဿနာတွေမင်းသား Harry နဲ့ Meghan တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါ။ဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ်
။အသက်90အရွယ် Birmingham မြို့သားဘရမလီဂျွန်းစ်ပြောသွားတာပါအလားတူအသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတဦးဖြစ်တဲ့ရစ်ချတ်ဘရဒါတန်ကလည်းဘီမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတယ်လို့ပြောပါတယ
်အချိန်ကခမဲတော်ရဲ့အရရာကိုဘီမကြီးဆက်ခံခဲ့တယ်လို့ပဲအခုချားစ်မင်းသားကဘီမကြီးရဲ့အရရာကိုဆက်ခံရမှာပါအဲ့လိုဆက်ခံရမယ့်ချိန်သူအသက်ရှင်လျက်ဆက်ရှိနေမယ်ဆိုရင်ပေါ့ဗျာ
ဘီမကြီးတက်တော်ကြီးရင်လာတာနဲ့အမျှသားတော်ချားစ်မင်းသားထိနှက်ဆက်ခံမှုအတွေ့ပြင်ဆင်မှုတွေကတော့အစောပိုင်းကလေးကရှိနေကြတာပါမင်းသားချားစ်ဘီရင်ဖြစ်လာတဲ့အခါကျင်ရတော်ခမဲလာကိုမိဖုရားဖြစ်တင်မြှောက်ဖို့မှာလက်ထက်ထိန်းများခြင်းဆိုင်ရာနန်းတွင်ဥပဒေအရလက်မခံတဲ့အခြေအနေတွေနဲ့အငင်းပွားမှုတွေရှိခဲ့ပေမဲ့လို့ဘီမကြီးကတော့သူ့သဘောဆန္ဒအရပြောရရင်ခွန်ဝဲမျိုးစားကတော့ခမီလာကိုမိဖုရားတင်မြှောက်စေချင်ပါတယ်လို့သူ့ရဲ့နန်းသက်90ပြည့်တဲ့အချိန်မှာထုတ်ဖော်ပြောခဲ့ပါတယ်
မင်းသမီးဒိုင်ယာနာကွယ်လွန်သွားခဲ့ပြီးတဲ့နောက်ပိုင်း2005ခုနှစ်မှာ Charles Minna နဲ့ကျင်ရော်ခမီလာတို့အရက်ဖတ်ဥပဒေနဲ့အညီလက်ထပ်ခဲ့ကြပေမဲ့လို့တော်ဝင်နန်းတွင်ဥပဒေအရသူတို့နှစ်ဦးထိမ်းမြှောက်မှုကတရားမဝင်တာကြောင့် Charles Minna အနေနဲ့ဘယင်ဖြစ်လာတဲ့ဆိုရင်တော့ကျင်ရော်ခမီလာကိုမိဖုရားမြောက်ဖို့မှအဟန့်တားတွေရှိနေတာပါတော်ဝင်မိသားစုနာကန်နဲ့ပတ်သက်လို့ဘယ်လိုအခြေအနေတွေပဲရှိနေပါစေနန်းတန်290ပြည်သွားတဲ့ဘုရင်မကြီးအလိဇဘက်အထွတ်ဂုဏ်ပြုအခမ်းအနားတွေကိုတော့တော်ဝင်မိသားစုတွေရောဘုရင်မကြီးကိုချစ်ခင်လေးစားကြတဲ့သူတွေရောဒီနှစ်ထဲမှာခံခံနာနာချင်ပါခဲ့ကြပါတယ်နန်းတန်290အတိပြည့်ခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းဘုရင်မကြီးအထွတ်အထိမ်းအခမ်းအနားတစ်ရက်ကိုသားတော် Charles Minna ကဦးဆောင်ချင်ပါခဲ့တာပါအဲ့ဒီချိန်တုန်းကဗြိတိန်ဝန်ကြီးချုပ် Boris Johnson အပါအဝင်နိုင်ငံကြီးအတိုင်းဝိုင်းကအထင်ကရပုံကိုယ်ရေးဘာသာရေးကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပြီးတော့ဗီမကြီးရဲ့အများကျူးဆောင်ရက်တည်မှုအတွက်ချီးကျူးကိုပြုခဲ့ကြပါတယ်။လက်ရှိမှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မိခွန်းထုတ်တာတွေဝေဖန်တာတွေဘယ်လိုလဲရှိပါသေး။နန်းသက်290ကိုအအောင်မြင်မြင်ဖျက်ဆီးနိုင်ခဲ့တဲ့ကွယ်လွန်သူဗီမကြီးအဲလီဇဘက်ကိုကြီးညိုလေးစားအားထားကြတဲ့ပြည်ထောင်ပြည်သူတွေကတော့သူ့ကိုအောက်မေ့သတိရနေကြအောင်မှာဖြစ်တဲ့စရာကိုကျင်ပြရင်းဒီသတင်းပေအမျိုးသမီးခန္ဓာကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျမပြည်သူပြပါရှင
်မကင်ဘျူတွေးရဲ့အမျိုးသမီးခန္ဓာပြီးသွားပြန်တော့အခုတခါကြားမှာကတုတ္တဆုံနဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်သမရဂျိုးဘိုင်ဒန်ကသမရဟောင်းအိုဘားမားဇနီးမောင်နှံရဲ့ပုံသူပကြီကားတွေကိုအခမ်းအနားနဲ့ဖွင့်လှစ်ပြသလိုက်တာသမရအဆက်ဆက်ရဲ့ပကြီကားတွေကိုဘယ်လိုစုဆောင်းခဲ့ရသလဲစတာတွေကိုစူးစီးပြီးကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ
အိမ်မီရောမှာကျင်းပတဲ့သမရဟောင်းဘရိတ်အိုဘားမားနဲ့သမရဂရောမီရှယ်အိုဘားမားတို့ပုံလူပကြီးဖွင့်လှစ်ပြသပွဲမှာသမရဂျိုးဘိုင်ဒန်ကသမရအိုဘားမားကိုချီးကျူးပြောဆိုသလိုသမရဂရောနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါရယ
်
သူရောကျွန်တော်တို့အားလုံးရောသိထားကြတဲ့အတိုင်းဂုံဖွဲရကောင်းတဲ့သမရဂရောရီတဲကတယောက်အနေနဲ့မီရှယ်ကိုပြောချင်တာကသူတယောက်ထင်းတဲ့ဒီလုပ်တွေကိုပြီးမြောက်အောင်ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာပါ ဘိုင်ဒန်သမ္မတအဖြစ်ရှိနေတာဟာအမေရိကန်ပြည်ထောင်စုအတွက်အသင့်တော်ဆုံးဖြစ်ကြောင်းနဲ့သမ္မတရဲ့စွမ်းဆောင်ချက်တွေအတွက်ဂုဏ်ပြုပြောကြားပါရယ
် Maybe most of all thanks to your faith
အမေရိကန်လူထုနဲ့ဒီမိုကရေစီပေါ်ထားရှိတဲ့စေတနာအတွက်ကျေးဇူးတင်ပါတယ်သမ္မတအဖြစ်စတင်တာဝန်ထမ်းခြင်းကတည်းကစာရင်နိုင်ငံမှာအခြေအနေပိုတိုးတက်ကောင်းမွန်လာတာကြောင့်အားလုံးအနေနဲ့နှစ်ထောင်အားရဖြစ်ရပါတယ်ကျေးဇူးအများကြီးတင်ပါတယ်
မီရှယ်အိုဘားမားကလည်းချီကာဂိုတာမန်အတိုင်းဝိုင်းမှာကြီးပြင်းလာတဲ့လူမဲမိန်းကလေးတဦးဘွားကနေပထမဆုံးလူမဲသမရဂရောဖြစ်လာတဲ့သူ့ဘွားဇက်ချောင်းကိုပြန်ပြောပြပါရယ်ဒီပကြီကားတွေဟာလူပုဂ္ဂိုလ်တွေကိုကိုစားပြုရယ်ဆိုတာထက်အမေရိကန်ရဲ့စန်တန်မိုးကိုပြတာတာဖြစ်တယ်လို့ဆိုရတယ
် That is what this country is about
အသားရောင်အဆင့်တန်းကျွယ်ဝချမ်းသာမှုကိုအဓိကမကြပဲဒီတိုင်းပြည်ရဲ့စန်တန်မိုးသတ်မှတ်ချက်ကိုပြတာတာပါကျောင်းတက်ဖို့ဘတ်စကား2ဆင့်ရထားက1ဆင့်စီးပြီးတော့သွားရတဲ့ကလေးပဲဖြစ်ဖြစ်ဝမ်းဝဖို့အတွက်အလုံးနှလုံးလုပ်ရတဲ့ကလေးမိခင်ပဲဖြစ်ဖြစ်ကို့အိမ်မက်ထဲမှာစိတ်ကူးထားတဲ့လူနေတိုက်ခန်းတစ်ခုမှာနေထိုင်ခွင့်ရလာတဲ့အခုမှရောက်ခါစားရွှေပြောင်းအခြေချတဲ့သူပဲဖြစ်ဖြစ်အားလုံးမှာဒန်းတူအခွင့်အရေးရှိတဲ့နေရာဖြစ်ပါတယ်
မီရှယ်အိုဘားမားရဲ့ပုံသူပကြီးကို Sharon Sprang ကရေးဆွဲတာပါသမရဘရိတ်အိုဘားမားရဲ့ပုံသူပကြီးကိုတော့ဒလိုင်လာမားနဲ့ Nelson Mandela ရဲ့ပုံတွေကိုဓာတ်ပုံနီးပါးတူအောင်ရေးဆွဲခဲ့တဲ့ Robert McCarty ကရေးဆွဲတာပ
ါ You'll note that he refused
အားလုံးမြင်ကြတဲ့အတိုင်းပဲကျွန်တော်ရဲ့ငွေရောင်စည်းပင်တွေကိုဖုံးရေးဖို့သူကညှင်းတယ်လို့နှစ်ရွက်သေးပေးပါဆိုတာကိုလည်းလက်မခံပါဘူး
အင်မီရောမာစုဆောင်ချေဆွဲဖို့အခုလိုသမရနဲ့သမရဂရောရိုးရဲ့ပုံသူပကြီးကိုနောင်တက်လာတဲ့သမရကအခုလိုအခမ်းအနားနဲ့ဖွင့်လှစ်ပြသပေးရတာအစဉ်လာပါဒါပေမဲ့လည်းသမရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတော့ဒီအစဉ်လာကိုချိုးဖောက်ခဲ့ပါတယ်သမရဘရိတ်အိုဘားမားဟာအမေရိကမှာမွေးဖွားသူမဟုတ်တာကြောင့်သမရဖြစ်ခွင့်မရှိဘူးဆိုတော့အငင်းပွားစရာယူဆချက်ကိုထရမ့်ကအထောက်အထားနဲ့တွင်တွင်ပြောခဲ့သူပ
ါ Make America Great Again
အမေရိကန်ရဲ့ပထမဆုံးသမ္မတဂျော့ချ်ဝါရှင်တန်ရဲ့ပုံကားစာလို့အင်ဂျူရောမှာချိန်ဆွဲထားတာပါအခုလိုပုံသူပကြီးတွေအတွက်1965ခုနှစ်ကစာလို့အင်ဂျူရောသမိုင်းပြည့်စုံရေးအဖွဲ့ကငွေကြေးအကုန်ကျခံပေးခဲ့တာ
ပါ We have now created a whole collection
အခုဆိုရင်သမ္မတအားလုံးရဲ့ပုံတွေကိုစုဆောင်းထားပြီးသွားပါပြီလို့ အင်ဂျီရောတမိုင်းပြည်စုရေးအဖွဲ့ဥက္ကဋ္ဌစတီဝတ်မက်လော်ရင်ကပြောသွားတာပါ။ဒါပေမဲ့လည်း2020တမရရွေးကောက်ပွဲမှာရှုံးနေကြောင်းဝန်ခံပြောကြားတာမျိုးမလုပ်ခဲ့တဲ့တမရထရန့်ရဲ့ပုံသူပကြီးတော့မပါပါဘူး။အင်ဂျီရောကလည်းတမရဘိုက်ဒန်အနေနဲ့တမရဟောင်းထရန့်ရဲ့ပုံသူပကြီးဖွင့်လှစ်ပြသပေးမလားမပေးဘူးလားဆိုတာနဲ့ပတ်သက်ပြီးတော့လည်းဘာမှပြောဆိုတာမျိုးမရှိပါဘူးခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတဂျော့ဂျ်ဝါရှင်တန်ကစလို့သမ္မတအဆက်ဆက်နဲ့သူတို့ရဲ့ဇနီးပုံတွေကိုအင်ဂျီရောမှာစုဆောင်းချိတ်ဆွဲထားတာပါ။အဲ့လိုမချိတ်ဆွဲခင်မှာတော့နောင်တက်လာတဲ့သမ္မတတွေကသူတို့ရဲ့အရင်သမ္မတနဲ့ဇနီးပုံကိုအခမ်းအနားနဲ့ဖွင့်လှစ်ပြသခဲ့တာပါ။2012ခုနှစ်မေလမှာကျင်းပခဲ့တဲ့ဗဂျီကားဖွင့်လှစ်ပြသပွဲကတော့ပျော်ရွှင်မှုတွေနဲ့ပြည့်နေနေခဲ့တာလို့ဆိုပါတယ်။သမရဘရိုက်ဥဘာမားနဲ့ဇနီးမီရှဲဥဘာမားတို့ကသမရဂျော့ဂျ် W. ဘုရှ်နဲ့ဇနီးလော်ရာဘုရှ်တို့ရဲ့ပကြီးကားဖွင့်လှစ်ပြသပွဲကိုဧည့်ခံကျင်းပပေးခဲ့တာပါ။သမရဘုရှ်ကအခုလိုအရှင်းဖောက်ပြောကြားခဲ့ပါတယ်
။ I am pleased that my portrait brings an
interest. ဒီလိုသုဆောင်ထားတဲ့ပကြီးကားတွေတဲ့အခုဒီပုံတွေလည်းပါသွားပြီဆိုတော့ကျေနပ်မိပါတယ်။အခုတော့ဂျော့ဂျ် W. နဲ့ဆက်ပြီးတော့ဒါနဲ့ပဲဆုံးတော့ပ
သမရဘရက်ဥဘာမားတာဝန်ကိုဆုံးပြီးတဲ့နောက်သမရဒေါ်နယ်ထရမ့်လက်ထက်မှာတော့အခမ်းအနားမကျင်းပခဲ့ပါဘူး။ဒါပေမဲ့လည်းဥဘာမားဇနီးမောင်နှံရဲ့ပုံကို Smithsonian Institute လက်အောက်ခံသမိုင်းဝင်အနုပညာပြတိုက်ဖြစ်တဲ့ National Portrait Gallery မှာပြသထားပါရယ်။ကြော်ကြားတဲ့အမေရိကန်တွေရဲ့ပုံသူပကြီးတွေစုဆောင်းထားတဲ့ပြတိုက်လည်းဖြစ်ပါရယ်။စက်တင်ဘာ9ရက်နေ့မှာတော့သမရဂျိုးဘိုင်ဒန်နဲ့ဇနီးဂျေးဘိုင်ဒန်တို့ကအင်ဂျီရောမှာဥဘာမားဇနီးမောင်နှံရဲ့ပုံသူပကြီးကားတွေကိုအခမ်းအနားနဲ့ဖွင့်လှစ်ခဲ့ပါရယ်။အဲ့လိုပကြီးကားတွေကိုအမေရိကန်လူထုအခွန်ငွေနဲ့အင်ဂျီရောတမိုင်းဆိုင်ရာအဖွဲ့ကနေကမကထစီစဉ်ရေးဆွဲစီတာပါ
။ This is a custom that the White House Historical Association has
ကျွန်တော်တို့အနေနဲ့စီစဉ်ခဲ့တဲ့ပထမဆုံးပုံသူပကြီးကသမ္မတနဲ့သမ္မတကတော်ဂျွန်ဆင်တို့ရဲ့ပုံပါ။အဲ့ဒီနောက်ကနေဒီရဲ့ပုံ၊အခုအိုဘားမားမောင်နှံရဲ့ပုံတွေပါ
။ပုံသူပကြီးကိုသမ္မတနဲ့ပညာရှင်တွေတိုင်ပင်ပြီးတော့ပုံဖော်တာပါ။
Another interesting point about these portraits.
ရာထူးတာဝန်ကနေအနားယူသွားတဲ့သမဏနဲ့ဇနီးကပညာရှင်ကိုရွေးချယ်ပြီးဘလို့ပုံစံမျိုးရေးဖို့ဆိုတာကိုတိုင်ပင်ပါတယ်။သမဏနဲ့သမဏကတော်တို့ကသူတို့ကိုသူတို့ဘလို့ပြန်မြင်တယ်ဆိုတာကိုပကြီးထဲမှာပုံဖော်ရေးဆွဲစေပါတယ်။
အင်မီရောမှာချိတ်ဆွဲထားတဲ့ပကြီးကားတွေထဲသမ္မတဂျော့ဂျ်ဝါရှင်တန်ရဲ့ပကြီးကားတစ်ခုကသာအင်မီရောမှာစတင်နေထိုင်ခဲ့တဲ့သမ္မတဂျွန်အဒမ်စ်ဇနီးမောင်နှံလက်ထက်1800ခုနှစ်နိုဝင်ဘာကတည်းကချိတ်ဆွဲထားခဲ့တာပါခင်ဗျာ။နယူးယောက်ကနာမည်ကျော် Times Square မှာတနက်မကိုင်ဆောင်ရဆိုတဲ့သတိပေးဆိုင်ဖို့အများပြားတွေ့နေပါတယ်။နယူးယောက်မြို့ရင်းတော်လာရမှာနာမည်ကိုင်ဆောင်ခွင့်ကန့်သက်ထားတာကိုအမေရိကန်တရားရုံးချုပ်ကပယ်ဖျက်ပေးပြီးတဲ့နောက်နယူးယောက်အာဏာပိုင်တွေကအခြေအနေကိုထိန်းသိမ်းနိုင်အောင်အခုလိုဆောင်ရွက်လာတာပါ
။ The city is posted signage around
Times Square မှာဆိုင်ဖို့တွေတက်ထားပြီးလက်နက်မကိုင်ဆောင်ရနယ်မြေသတ်မှတ်ထားပါတယ်။ဒေတာစီစစ်သတ်မှတ်ထားတဲ့ဥပဒေအတိုင်းကလွဲလို့ခွင့်ပြုချက်နဲ့လက်နက်ကင်တဲ့သူတွေဘယ်သူပဲဖြစ်ဖြစ်ဒီနေရာကိုလာလို့မရပါဘူ
းအခုလိုတတိပေးဆိုင်ဖို့တင်ထားတာနဲ့ဥပဒေအပေါ်နယူးယောက်ကိုအလဲလာသူတွေကအခုလိုမှတ်ချက်ပေးပါတယ
် Of course when you see the sign
ညမှာတနက်မကင်ရဘူးဆိုတဲ့ဆိုင်ဖို့တွေကတ်ထားတာတွေ့ရတော့အမြင်ရတာအဆင်မပြေပါဘူးအဲ့လိုတတိပေးထားတဲ့အတိုင်းနိုင်ငံသားကိုမျှော်လင့်ပါတယ်လူတွေဟာတနက်တွေကိုအလဲတကူကင်နေကြတာတကယ့်ကိုစိုးရိမ်စရာပါ
Oh, I don't have a gun, so I'm not going to be.
ကျွန်တော်မှာတနက်မရှိတော့ဒီဆိုင်ဘုတ်ကကျွန်တော်နဲ့မဆိုင်ပါဘူး။ဒါပေမဲ့လည်းလူစုတွေကတနက်ခံကြပြီးအခွန်ထမ်းပြည်သူတွေကသူတို့ဘာသာကာကွယ်ဖို့လက်နက်မကမ်းရဘူးဆိုတော့ဒါကမမှန်ပါဘူး
။ဒါပေမဲ့လည်းပြည်내ဥပဒေတစ်ကြောင်မျိုးရင်းလူများတွာလာတဲ့နေရာတွေမှာဘေးရန်ကင်းမှုအထောက်အကူဖြစ်စေတယ်လို့မြို့ကန်တချို့ကဆိုပါတယ်ခင်ဗျာ။
အောင်တင်ပြတဲ့သုတဆုံလင်အမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးနားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်ခင်ဗျာ
ရုရှားဆိုရရဲ့ရူစတန်အနုရဆိုင်အေဂျင်စီကမြန်မာနိုင်ငံမှာအသေးစားနျူကလ িয়ার ဓာတ်ပစ္စံကိုတိစောက်ပေးဖို့လုပ်နေတာကြောင့်ဒီဓာတ်ပေါင်းဖို့ရဲ့အကြောင်းကိုသိရအောင်အမေရိကန်နိုင်ငံတောင်ပိုင်းမစ္စစ်ပီတက္ကသိုလ်ကနျူကလ িয়ার ယူပဗေဒပညာရှင်ပမောက္ခဒေါက်တာခင်မောင်မောင်ကိုမေးမြန်းပြီးပြန်ပြပေးမှာပါ September လာဆန်းပါပဲပေါ့နော် Rotterdam ကနေပြီးတော့ Rotterdam ဆိုတာဒီရုရှားကအစိုးရရဲ့အနုမြေ
ဆိုင
်ကုမ္ပဏီကသူကနေပြီးတော့မြန်မာနိုင်ငံမှာသူကနျူကလ িয়ার ဓာတ်ပေါင်းဖို့အသေးစားလေးတစ်ခုတိစောက်ပေးဖို့ဆိုပြီးသူတို့အစီအစဉ်တွေလုပ်နေပါတယ်ရှာ ဒီမြန်မာနိုင်ငံမှာဒီဓာတ်ပေါင်းပုံနဲ့ပတ်သက်ပြီးတော့2008ခုနှစ်တုန်းကလေဒီရော့စတန်မှာပဲဒီသုတေသနလုပ်တဲ့ဟိုပေါ့နော်ဟိုဓာတ်ပေါင်းပုံတိဆောက်ပေးမယ်ဆိုပြီးတော့သူတို့လုပ်ခဲ့ပါတယ
်ဟုတ်ကဲ့တော့
အဲ့လိုလုပ်ခဲ့တာဟိုဘယ်တိုင်းတတိဘာတွေလုပ်ဖြစ်လဲတော့ဘယ်သူမှမသိပေါ့နော်ဟိုထောက်ပြီးတော့မပြောတော့ဆိုတော့အားလုံးကလည်းသိကြနေကြပါတယ်ဆရာဒီနျူကလ িয়ার ဓာတ်ပေါင်းပုံနဲ့ပတ်သက်ပြီးတော့နော်အန်ဒီဘယ်လောက်ရှိတယ်ဘယ်နေရာမှာမြန်မာနိုင်ငံမှာဘာတွေလုပ်ကြမလဲဆိုတော့လူတိုင်းကသိကြနေပါတယ်ဆရာ
ဟုတ်ကဲ့
ဆိုတော့ပထမဦးဆုံးပေါ့နော်ဒီနျူကလ িয়ার ဓာတ်ပေါင်းပုံမှာအမျိုးအစားတွေဘယ်လိုခွဲထားပါလဲဆရာအသေးစားဆိုတော့
အဲကျွန်တော်သိတာကတော့ conventional UU nuclear ဓာတ်ပေါင်းပုံအကြီးကြီးဆိုရင်တော့သူတို့က700 megawatts လောက်ထုတ်ပေးပါတယ် small modular nuclear reactor ဆိုရင်တော့100 megawatts ကနေပြီးတော့300 megawatts လောက်အထိထုတ်ပေးပါတယ
်ဟုတ်ကဲ့ပါဆရာဟိုဓာတ်ပေးဆက်ရုံအဆင့်ဆင့်တိဆောက်တာလေးနည်းနည်းပြောပြပေးပါဗျာဆရာတကယ်လို့သူတို့တိဆောက်ပေးမယ်ဆိုဘာတွေကစလုပ်နိုင်ပါလဲဆရာ
အဲ nuclear ဓာတ်ပေါင်းပုံအကြီးဆောက်ပေးဆိုရင်တော့သူတို့မြေကလည်းတိတ်လောက်လို့ပဲသူတို့တော်တော်လေးကိုနေရာလဲရွေးရပဲပေါ့လေဒါပေမဲ့အခု modular small modular reactor ကြီးကတော့တည်းပိုးလွယ်တယ်ဧက10ဧကလောက်ပဲသူတို့လိုတယ်ဒါပေမဲ့ဒီမှာဟိုလုံခြုံရေးအတွက်တွေပါနေဆိုရင်တော့နေရာတည်းတည်းတော့ပိုးလိုပါပေါ့လေဒါပေမဲ့ဟို reactor အကြီးနေတဲ့ဆိုင်တော့တည်းတည်းလေးပဲလိုတယ်နောက်တစ်ခုကဒီ reactor မှာသူတို့သုံးတဲ့ဒီ fuel cell တွေပါနေအကုန်လုံးကတော်ဟိုမှာအပိဒတ်ထည့်ပြီးတော့အဲ့ဒါအလုံးလိုက်ပို့လိုက်ရုံပဲဒီရောက်လို့ရှိစေရုံပဲတော့သူတို့အဲ့ဒါကျတော့တည်းတည်းလွယ်တာပေါ့အဲ့တော့စောက်တဲ့အခြေအနေလည်းပိုးမြန်တယ်ဘာလို့လဲဆိုတော့သူတို့ကအကုန်လုံးလုတ်ပြီးသားလေးတွေပို့တာဟုတ်အခုနောက်ဆုံးပေါ်ဒီ small modular reactor တွေကသူတို့ design တွေက၄ပြန်တို့ဘာလို့ပြုတ်ကြရင်တော့၄ပြန်ပြက်ကြရင်တော့တမင်တကာဝင်တိုက်တာတို့ဘာလို့ဘာခံနိုင်အောင်သူတို့ design လုပ်တာဆိုတော့လုံးလုံးရေးအတွက်တော့စိတ်ချတာပေါ့လေတောင်းတောင်း accident တော့တိတ်မဖြစ်နိုင်ဘူးဆောက်တဲ့တော့ကတော့ပြန်တယ်အဲ power ကတော့အများဆုံးရနိုင်300 megawatt လောက်ဒီပဲရနိုင်တယ်အဲဈေးတော့ကတော့ဒေါ်လာတန်း100လောက်ကြာတယ
်ဒါတိဆောက်ခါပေါ့နော်ဆရာ
ဟုတ်ကဲ့ခင်ဗျတို့တို့စီကဝယ်ပေါ့ပတ်တာကတော့တို့ဘလို့အပေးယူရေလောက်ထားတော့ကျွန်တော်လည်းမသိဘူးပေါ့လေတော့ company ပေါ့လေမူတည်တယ်ဥကတော့ဒါ Russia company ပေါ့
ဒီ2008ခုနှစ်တုန်းကဒီကုမ္ပဏီရပဲပေါ့နော်မြန်မာနိုင်ငံမှာသုတေသနလုပ်တဲ့ဓာတ်ပေါင်းပုံတိဆောက်ပေးမယ်လို့သူတို့ပြောပါတယ
်ဆိုတော့
အဲ့ဒီမှာသူတို့က IAEA ရဲ့ကြီးကြပ်မှုအောက်ကနေပြီးတော့ထားမယ်တန့်စင်တဲ့အခါမှာလဲဒီ20ရာခိုင်နှုန်းအောက်ကိုပဲပေါ့နော်ဒီ uranium 235ကိုထုတ်မယ်လို့ပြောတယ်ဆိုတော့အဲ့လုပ်တဲ့ဒီ procedure လေးတွေပေါ့နော်နည်းနည်းပြောပြပေးပါဆရာတကယ်လို့အခုလိုမျိုးဆရာပြောသလိုမဝယ်ပဲနဲ့သုတေသနနျူကလ িয়ার ဓာတ်ပေါင်းပုံမျိုးဆော့ဆော့လို့ယူရေနီယမ်တွေဘာတွေပါပတ်သက်လာမယ်ဆိုလို့ရှင်ဘာတွေလုပ်လို့လဲဆက်ပြော
တကယ်တော့ဥပမာဆိုတော့ကိုယ့်အကူ reactor တစ်ခုလုပ်မယ်ဆိုလို့ရှိရင်ယူရေနီယမ်လိုပဲယူရေနီယမ်မှာသဘာဝအတိုင်းပေါ်တာ U238 ပေါ့လေအဲ့ဒါမှာ U238 ဆိုတာနည်းနည်းလေးပဲပါတာဆိုတော့သူ့ကိုပြားသောအဖြစ်တော့ဒီဟို centrifuge or a wish orတဲ့ခါရေချောင်းအောင်လှုပ်တယ်လို့ပေါ့။ဒါအဲ့လိုလှုပ်တဲ့ဆက်တွေနဲ့လှုပ်ပြီးတို့က U235 ကိုရွေးထုတ်ရတယ်။နော်။ဆိုတော့အဲ့ဒါတော်တော်တော့ပုံရင်းဖြစ်တာပေါ့လက်ဝင်တာပေါ့။နော်အဲ့တော့ကျွန်တော်တို့လောလောဆယ်ဗမာပြည်မှာရှိနေတဲ့ technology တွေတော့မရဘူး။နောက်ပြီးတော့အဲ့ဒါကတော့ဘာလှုပ်နိုင်လဲဆိုတော့သူက U235% များလာလို့ရှိလက်နဲ့ထုတ်လို့ရသည်ဒီရတာပေါ့။ဒါပေမဲ့အဲ့ဒါ 90% ကျော်ပါရော weapon grade လို့ခေါ်တာ။ဆိုတော့အခုလိုရိုးရိုးဒီ nuclear ပေါင်းပုံအကြီးတွေပါဆိုလို့ရှိရင် U235 ပါတို့က 10% နဲ့တော့တော့ဒီ modular reactor လေးတွေပါလဲရေကိုသုံးပြီးတော့အေးဟို cooling လုပ်တဲ့အခါကျရင်အဲ့လို reactor မျိုးဆိုလို့ရှိရင်တို့ကပြားသွားပြီးတော့5% တည်းအောင်သူတို့လုပ်တာဒါတော့သူတို့အပြောပေါ့လေဒါပေမဲ့ခက်တာကျွန်တော်တို့လည်းသိတဲ့အတိုင်းပဲပပပြပါသူတို့ရည်ပဲချက်တရားလည်းရှိသေးတယ်ဆိုတော့သူတို့ကဘာလုပ်ချင်လဲတော့မသိဘူးကျွန်တော်သိတာကတော့ပပပြကစစ်ဘိုတွေဒီ DSA ကလူတွေရောအောင်တဲ့လူတွေရောဘယ်ကလူတွေလဲတော့မသိဘူးရုရှားမှာလှုပ်ပြီးသူတို့ဒီ nuclear ရီအက်တာတို့ပါလို့တဲ့သူတို့ဘွဲယူထားတဲ့လူတွေတော့တော်တော်များတယ
်ဟုတ်ကဲ့ပါဆရာဆိုတော့ကိုနှစ်မျိုးခွဲပြောရမလို့ဖြစ်နေဆရာဆိုတော့ယူရေနီယမ်ကြီးတန့်စင်တဲ့အထိပါတာနဲ့ဆိုတော့လို့တခါတဲ့ရုရှားဘက်ကပို့မဲ့အဟာကိုတုံးပြီးတော
့ဟုတ်တယ်
တခါတဲ့လောက်တန်း
အေးသူတို့အဲ့တော့မော်ဒူလာရီအက်တာဆိုတော့အဲ့လိုတခါတဲ့အပြတ်ထည့်ပို့လိုက်ရောဒီမှာတုံးပြီးလို့ရှိရင်ကုန်သွားလို့ရှိရင်ပြန်ပို့သူတို့ကတခါအစ်စ်ပြန်ပေးအဲ့လိုလုံလို့ရတယ်ဒီလောင်စာကုန်သွားပြီဆိုလို့ရှိရင်ပြန်ပြီးတော့ refuel လုပ်ဖို့ဆိုရင်တချို့ဆိုရင်3နှစ်ကနေ5နှစ်လောက်အထိကြာကြာခံအောင်ထားလို့ရတယ်တချို့ဆိုရင်နောက်ဆုံးဒီဇိုင်းတွေဆိုရင်အစ်စ်30လောက်အထိဘာမှပြန်ပြီး refuel လုပ်စရာမလိုဘူးဆိုတော့အဲ့လိုဟာမျိုးဆိုရင်တော့လေဟိုတခြားကိစ္စတွေတိတ်ဆိတ်ပူစရာမရှိဘူးပေါ့ဒါပေမဲ့ဒီလိုကုန်သွားတဲ့သူတို့ခေါ်တာ spent fuel ပေါ့သုံးပြီးသား fuel အဲ့ဒါကိုသူတို့ပြန်ယူသလားပြန်သိမ်းသလားဆိုကြတော့ရှာကြည့်တာမတွေ့သေးဘူးဘမပြီးမသိလို့ရတော့မဖြစ်ဘူ
းဒါနျူကလ িয়ার နောက်ပိုင်းမှာအန်ဒီယားရှိတော့ထိမ့်သိမ့်ဖို့ပဲဗျာအများကြီးလိုတော့ဆ
ရာဟုတ်တယ်အများကြီးလိုတယ်တော်ပြီးတော့ဒီ spent fuel လာလက်ထဲမှာရှိတယ်လို့ရှိဒီလိုအလူမြူဘုံလုံးလို့မရတော့သူတို့ dirty bomb ဆိုတာပြောလို့လို့ရတယ်ဒီ spent fuel ကနျူကလ িয়ার fission တွေမဖြစ်ပေမဲ့ radioactive ကဒီဘောင်းတန်းတဲ့ချီပြီးဖြစ်တယ်ဥပါဒါအဲ့ဒါကတော့ terrorist တွေလုပ်ပါလေကြောက်ရတာ
အမောက်ကဒေါက်တာခင်မောင်မောင်ပါဒီဓာတ်ပေါင်းပုံတွေနဲ့ပတ်သက်ပြီးကျုံရနိုင်တဲ့အန္တရာယ်တွေကိုဆက်ပြီးတင်ပြပေးဖို့ရှိပါတယ်နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်ခင်ဗျာဗီဒီယိုကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00 ထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေမှာတော့တို့အတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာမြန်မာနဲ့ကဘာကတပတ်အတွင်းထူးခြားသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတလှည့်ပြောပြမှာဖြစ်ပါတယ်ဗျာ
။ဘီမာကြီးအဲလစ်ဇဘက်ကွင်လွန်သွားပြီးနောက်တတိယမြောက်ချားပလင်ဖြစ်လာတဲ့သူကဘရင်ချားပလင်ဟာသူ့ရဲ့မိခင်ဆောင်ရွက်ခဲ့တယ်လို့ပဲတသက်လုံးဗြိတိန်နိုင်ငံနဲ့ဒဏ္ဍာရအဖွဲ့ဝင်နိုင်ငံတွေရဲ့အကျိုးကိုတည်ပို့သွားမယ်လို့တောက်ကြနေကပြောဆိုခဲ့ပါတယ်။ထိနန်းဆက်ခံပြီးနောက်ဘန်ကင်ရနားတော်မှာပထမဆုံးပြောကြားခဲ့တဲ့မိန်ကောမှာမိသားစုနဲ့တိုင်းပြည်အတွက်ဘဝတရှောင်းလုံးရင်းနှီးမြှုပ်နှံကြိုးပမ်းခဲ့တဲ့မိခင်ဖြစ်သူကိုချစ်ခင်လွမ်းဆွမိကြောင်းချားပြင်ကပြောဆိုခဲ့ပါတယ်မိခင်လိုပဲကြံရှိနေတဲ့ဘဝအခြေအနေကိုဖွဲ့စည်းကုန်အခြေခံစည်းမျဉ်းကိုလိုက်နာပြီးတိုင်းပြည်အတွက်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းကတိပြုပြောကြားခဲ့ပါတယ်ဗြိတိန်ပြည်မှာကြီးအဲလစ်ဘဲရဲ့ဇာပနာအခမ်းအနားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတက်ရောက်မယ်လို့အတည်ပြုပြောဆိုလိုက်ပါတယ်အသေးစိတ်ကိုတော့သူ့အနေနဲ့မသိရသေးပေမဲ့တက်ရောက်မှာဖြစ်တယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်သူ့အနေနဲ့ကတော့ဘရင်ဖြစ်လာတဲ့ခြားတတိယမြောက်ခြားဘရင်နဲ့စကားမပြောရသေးဘူးလို့လည်းပြောဆိုခဲ့ပါတယ်ယူကရိန်းအရှေ့ပိုင်းနဲ့အနောက်ပိုင်းတွေမှာယူကရိန်းတောင်ပိုင်းနဲ့အရှေ့ပိုင်းတွေမှာရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်နွှဲနေတဲ့ယူကရိန်းတပ်ဖွဲ့တွေဟာတိသာတဲ့တိုးတက်အောင်မြင်မှုတွေရလာနေတယ်လို့နေတူဌာနချုပ်ရှိဟာဘရပ်ဆဲမြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့နေတိုအီတွင်ရေးမှူးချုပ်ယန်စတိုဘတ်တို့ကတောက်ကြနေမှသတင်းတောက်တွေကိုပြောကြားခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့ပူးပေါင်းဆောင်ရွက်မှုဆက်လုပ်နိုင်မှာမဟုတ်ဘူးလို့တရုတ်ထိပ်တန်းတန်တမန်ကတောက်ကြနေမှပြောဆိုခဲ့ပါတယ်တရုတ်နိုင်ငံအနောက်ပိုင်းရှင်ကျန်းပြည်နယ်ကလူမျိုးစုဝေဂါမွတ်စလင်တွေနဲ့ပတ်သက်တဲ့အစိုးရခန်းစားတကောင်ကိုလူ့အခွင့်အရေးမဟာမင်းကြီးရုံးကထုတ်ပြန်ပြီးနောက်အခုလိုပြောဆိုခဲ့တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကိရိမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ပါခင်ဗျာ။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charleston Mock တို့ဖြစ်ကြပါတယ်။စနေနေ့မနက်ခင်းရဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါ။တို့ရရှင်များနဲ့တကွမြန်မာပြည်ပြည်သားအားလုံးဘေးကင်းလုံခြုံပြီးလူအင်ဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.